Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တံမြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်နိုဝင်ဘာလ5ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိတိုင်းဒိုမီတာ24.50ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါပြီခင်ဗျာကျွန်တော်ဆက်မှုပြပါခင်ဗျာခုနှစ်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာပါရှင်ကျွန်မခင်ဗျာတပါဒီမနက်ခင်းတင်ဆက်တဲ့ကိုကိုချော်သိန်းနဲ့အတူချိန်ညားပေးပါပါပါကစ္စတန်မှာအစ္စလမ်ဘာသာကိုစော်ကားမှုနဲ့တေဒန်ချခံပြီးမှပြန်လွတ်လာသူရဲ့ခင်မွန်းကအမေရိကန်မှာခိုလုံခွင့်ပေးဖို့အတွက်ပန်ကြားလိုက်ပါတယ်အမေရိကန်နဲ့မြောက်ကိုရီးယားတို့ရဲ့နျူကလ িয়ার အရေးရှင်းလင်းပွဲတွေဒီသတင်းပတ်တွင်မှာပဲပြန်ပြီးစတင်တော့မှာပါအမေရိကန်နဲ့တောင်ကိုရီးယားတို့ကြားဆိုင်းငံ့ထားတဲ့ပူးတွဲစည်းရေးလေ့ကျင့်မှုကိုတော့တနင်္လာနေ့မှာစတင်ဖို့ရှိပါတယ်ဒီလိုထူးခြားတဲ့သတင်းလေးကိုကြားမှာပါကိုဆံမောင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဒီလောက်ဒီမနက်ခင်းနားဆင်ကြရမယ့်အစီအစဉ်လေးတွေမှာဆိုရင်နိုင်ငံတကာမှာထေရဝါဒဗုဒ္ဓသာသနာပေါ်သဘောထားအမြင်တွေဘယ်လိုရှိနေပါသလဲဗုဒ္ဓဘာသာသံဃာတော်တွေရဲ့ပုံရိပ်ကျဆင်းမှုတွေရှိနေပါသလား
ဟုတ်တင်ငန်းဝက်ထဲကဥတီချက်ကခန့်ဆိုင်မှာမှရှိမိတာပါပြီးတော့ကို့အလုပ်ပဲကို့လုံတာပါဟုတ်သူတဘာလောက်တာမလောက်တာတွေပေါ့
ဒါကတော့သာသနာပြုတန်ရင်တဘာဝတရားရိပ်တာရဲ့ဆရာတော်အရှင်ဥဒ္ဓမသာရမိန့်ကြားသွားတာဖြစ်ပါတယ်မြမအရေးဆွေးနွေးခန်းအစီအစဉ်တင်ဆက်တဲ့အခါမှာနားဆင်ကြဖို့ရှိပါတယ်ဒါအပြင်ထိုင်းနိုင်ငံဘာကောက်မြို့က iPhone နဲ့ Samsung လက်ကင်ဖုန်းအတူတူပြုလုပ်နေတဲ့နေရာကိုရဲကဝင်းပြီးတော့ဖမ်းဆီးရမှာမြမအလုပ်သမားတွေကပါဝင်နေတဲ့အကြောင်းတရင်ပါဝင်မြမပြည်ကပေးစာဦးစီစုအောင်မြင့်ရဲ့ဖြည်းဖြည်းသုံးသက်ချက်ကမ္ဘာတစ်လုံးထူးခြားဆန်းပြသတင်းများစွာတဲ့ဖတ်စဉ်စီစဉ်တွေကိုလည်းနားဆင်ကြဖို့ရှိပါတယ်အခုချိန်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ကင်းမျိုးတက်နဲ့ကိုချိုချိုသိန်းတို့ကကြိုးပြပေးကြပါလိမ့်မယ်ခင်ဗျာ
ပါကစ္စတန်နိုင်ငံမှာအစ္စလမ်ဘာသာရဲ့တမန်တော်မိုဟာမက်ကိုပုတ်ခတ်ဆော်ကားတယ်ဆိုတဲ့ဆွဲချက်နဲ့တည်တံချမှတ်ခံခဲ့ပြီးရှစ်နှစ်ကြာမှအယူခံနဲ့တည်တံကနေပြန်လွတ်လာတဲ့ခရစ်ယာန်ဘာသာဝင်အမျိုးသမီး SCFPB ရဲ့ခင်မွန်းဖြစ်သူကအမေရိကန်နိုင်ငံမှာခိုလုံခွင့်ပေးဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကိုပန်ကြားနေကြောင်း Reuters သတင်းမှာဖော်ပြထားပါတယ်ဗြိတိန်ပါကစ္စတန်ခရစ်ယာန်အသင်းအားချိန်ကူးထားတဲ့ဗီဒီယိုအရရော Reuters သတင်းဌာနရဲ့တင်းနှွင်တွေကတွေ့မြင်ချက်တွေအရပါဆိုရင် SCFPB ရဲ့ခင်မွန်းအာရှစ်မာစီကသူတို့မိသားစုဝင်တွေအသက်ပြင်းအန္တရာယ်ရှိနေတဲ့အတွက်အကူအညီပေးချဖို့ဗြိတိန်အစိုးရနဲ့ကနေဒါအစိုးရတွေကိုပါပန်ကြားထားတာဖြစ်ပါတယ်။အာဆီယာဘီဘီအမှုနဲ့ပတ်သက်ပြီးကမ္ဘာတဝန်းကခရီးယံဘာသာဝင်တွေကိုစိတ်ဆိုးဒေါသထွက်စေခဲ့တာပါ။အခုလို့သူခင်မုန်းရဲ့ပန်ကြားချက်နဲ့ပတ်သက်ပြီးအစ္စလာမဘတ်မှာရှိတဲ့အမေရိကန်တန်ယုံကရောဗြိတိရှ်နဲ့ကနေဒါကော်မရှင်နာမင်းကြီးယုံတွေကပါချက်ချင်းတုံ့ပြန်ချက်မပေးကြဘူးလို့လည်း Reuters သတင်းမှာဖော်ပြထားပါတယ်။သူကိုလွှတ်ပေးလိုက်တဲ့အတွက်ဒီတရင်ဘက်အစောပိုင်းကလေးကအစ္စလမ်ဘာသာဝင်တွေရဲ့ဆန္ဒပြမှုတွေကြဲကြဲပြန့်နေဖြစ်ပေါ်လာတာမို့စနေနေ့ကတော့သူ့လူကိုတေရန်ကနေလွတ်အောင်ကူညီလှုပ်ဆောင်ပေးခဲ့တဲ့ဥပဒေအကျိုးဆောင်ဆာဖိုမိုလကအသက်အန္တရာယ်ဆုံးရင်ရတာမို့ပါကစ္စတန်ကနေသူထွက်ပြေးခဲ့ရတယ်လို့ပြောပါတယ်။အစ္စလမ်စစ်သွေးထွက်အဖွဲ့ TLYR အဖွဲ့ဝင်တွေဟာပါကစ္စတန်ရဲ့အကြီးဆုံးမြို့ကြီး၃မြို့ကလမ်းမကြီးတွေကိုပိတ်ဆို့ခဲ့ကြပြီး SCFPB မှာအဖြစ်ရှိကြောင်းဗိုလ်တပ္ပုနေကဆုံးဖြတ်ခဲ့တဲ့တရားရုံးချုပ်တရားသူကြီးတွေကိုတတ်ပစ်ဖို့အတွက်တောင်းဆိုနေကြပါတယ်
။နျူကလ িয়ার ကင်းစင်းရေးဆိုင်ရာနော်ကိုရီးယားနဲ့ဆွေးနွေးပွဲတွေဒီကနေ့ပတ်တွင်မြို့ပေါ်မှာပြန်ဆက်မှာဖြစ်ပြီးနော်ကိုရီးယားဒုတိယအကြီးအကဲခင်မြုံချိုနဲ့တွေ့ဆုံဆွေးနွေးမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့နော်ကိုရီးယားကောင်ဆောင်ခင်မြုံတို့စင်ကာပူမှာဇွန်လကတွေ့ဆုံဆွေးနွေးပြီးကြတဲ့ကဆိုရင်နော်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်အစိုးသက်ရေးတိုးတက်မှုတွေနှေးကွေးနေတာလာအတော်ကြာနေပါပြီ။ဒါပေမဲ့အခုလုံးမဲ့ဆွေးနွေးပွဲတွေမှာနော်ကိုရီးယားအနေနဲ့သူတို့ရဲ့နျူကလ িয়ার အစီအစဉ်ကိုဘယ်အချိန်ဘယ်လိုအဆုံးသတ်မယ်ဆိုတဲ့အသေးစိတ်တွေပါလာမှာမို့အခွင့်အလမ်းကောင်းတစ်ခုဖြစ်တယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်။သမ္မတဒေါက်ဆာမီရဲ့ပထမသက်တမ်းကုန်ဆုံးချိန်2022ခုနှစ်ဇန်နဝါရီလမတိုင်ခင်ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းရှင်းရေးသဘောတူညီချက်တစ်ခုရဖို့အမေရိကန်ကကြိုးစားနေတာပါ။အမေရိကန်ကနော်ကိုရီးယားပေါ်ချမှတ်ထားတဲ့စီးပွားရေးတန်ခတ်အရေးယူမှုတွေကိုမယုံသိဘူးဆိုရင်နျူကလ িয়ার ဆန်သက်တာတွေပြန်လုပ်ဖို့အလေးနဲ့စဉ်းစားမယ်လို့နော်ကိုရီးယားကတောက်ကြနေမှာပြောပါတယ်။ဒါပေမဲ့ Fox News Sunday အစီအစဉ်နဲ့လုတ်တဲ့တွေ့ဆုံဝင်မြန်ကမ်းမှာဝန်ကြီးပွန်ပေယိုကအဲ့ဒီအတွက်ကျွန်တော်မစိုးရိမ်ပါဘူးလို့ဆိုပြီးချိန်ဆမှုကိုပယ်ချပါတယ်
။ American နဲ့မြန်ကိုရီးယားတို့ကြားတွေ့ဆုံဆွေးနွေးမှုတွေလုပ်နေချိန်အတွင်း American နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစည်းရေးလက်ချက်မှုတွေဆိုင်းငံ့ထားရကနေတင်းလာနေမှာတော့အသေးစားစည်းရေးလက်ချက်မှုတွေကိုစတင်တော့မှာဖြစ်ပါတယ်။နိုင်ငံတကာဖိအားပေးမှုတွေရော့မသွားဘူးဆိုရင်သူ့ရဲ့ nuclear အစီအစဉ်ပြန်ဆမယ်လို့မြောက်ကိုရီးယားချင်းချောက်ခဲ့ပြီးရက်သိမ့်မကြခင်မှာပဲခုလိုစတင်တာပါ။ဒီစည်းရေးလက်ချက်မှုတွေမှာမြောက်ကိုရီးယားရေဆက်ဆိုင်ရာဖလှယ်မှုအစီအစဉ်ပါဝင်နေပြီးဂျွန်လာနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့စင်ကာပူတွေ့ဆုံပွဲအပြီးလက်ချက်မှုတွေကိုဆ ngan thar ba myan korea bak ka amyet de se we ban a phit tin ne le american ne taung korea ru ye pu twe se le chin mu ko le song tat pho twe tu ro ga gari pe ka da ba se ye le chin mu ko taung ban ka phu an myo na ma sat tin ma phit chang taung korea ka kwe win ni thana pyo kwin ya ga ati pyu ka bi me media ru tadin yu kwin lo ya ma mho paw bu american ne taung korea ye tat ta su su paw 900 lo pe le chin mu ma paw wan ma phit chang yong hap tadin ma phaw pya ba de
ဒီမိုကရက်တစ်သမ္မတဟောင်းဘရာကိုဘားမာတို့အပြိုင်လုံနေကြပါတယ်အခုရွေးကောက်ပွဲမှာအောက်လွတ်တော်အမတ်နေရာလေးရာသုံးဆန်းငါးနေရာစလုံးနဲ့ဥယျာတရားရှိတဲ့အထက်လွတ်တော်အမတ်နေရာသုံးမုံတဘုံသုံးဆန်းငါးနေရာကိုမဲဆန္ဒရှင်တွေရွေးချယ်တင်ယောက်ကြမှာဖြစ်ပါတယ်လက်ရှိရီပက်ဘလီကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်တစ်သမ္မတဟောင်းဘရာကိုဘားမာတို့အပြိုင်လုံနေကြပါတယ်အခုရွေးကောက်ပွ
မနက်6နာရီကနေပြီးတော့9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်6နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကတော့လိုင်းဒိုမီတာ20 25 30မီတာကနေဖမ်းယူနိုင်ခြင်းနဲ့
FIU American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာ NLD ပါတီဥဆောင်ရဆိုတာတက်လာခဲ့ပြီးနောက်ပိုင်းဒုတိယကြိမ်လုပ်တဲ့ကြားဖြတ်ရွေးကောက်ပွဲကိုစနေနေ့ကကျင်းပခဲ့ပြီးလက်ရှိအားလိုက် NLD ပါတီကလက်လက်မဲဆန္ဒနဲ့73နေရာမှာ9နေရာနိုင်ခဲ့ပါတယ်။ဒီမဲရလာတွေဟာတက်ဆိုင်ရာမဲဆန္ဒနယ်တွေမှာရေးတွက်ထားတဲ့မဲတွေဖြစ်ပြီးအခုချိန်ထိတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတည်ဝင်အစဉ်အတိအကျမထုတ်ပြန်သေးပါဘူး။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗိုလ်လူဦးဆောင်အဖွဲ့ဝင်ဦးမြင့်ဝင်းကတော့ကြားဖြတ်ရွေးကောက်ပွဲရတဲ့ရလက်လက်ရှိအားလိုက်ပါတီ NLD ရဲ့အနိုင်ရှုံးမဲရလာမြုံမှန်းထားတာနဲ့တိတ်မကွာဘူးလို့ပြောပါတယ်။ကြားပြတ်ရွေးကောက်ပွဲကိုကချင်ပြည်နယ်၊ချင်းပြည်နယ်၊ရှမ်း၊ရခိုင်ပြည်နယ်နဲ့မန္တလေးတိုင်းရန်ကုန်တိုင်းတွေကလက်လက်မဲဆန္ဒနဲ့73နေရာမှာကျင်းပခဲ့ပြီးမဲလာပေးသူအရေးအတွက်ကတိတိတသားနှေးပါခဲ့ပါတယ်။ကြားပြတ်ရွေးကောက်ပွဲဆောင်ကြည့်လက်လာနေတဲ့အဖွဲ့တွေကတင်းနှင်းတွေနဲ့ထုတ်ပြန်တဲ့ကနဦးအစည်းအဝေးခန်းစာမှာတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့တာဝန်ယူလှုပ်ဆောင်ချက်တွေဟာကြားပြတ်ရွေးကောက်ပွဲမှာအားနည်းမှုတွေရှိတယ်လို့ဝေဖန်ပါတယ်။အထူးသဖြင့်မဲယုံတာဝန်ခံတွေကရွေးကောက်ပွဲလှုပ်ထုံးလုပ်နည်းတွေပေါ်တိရှိနားလည်မှုအားနည်းတယ်လို့ကြိုတင်မဲနဲ့ပတ်သက်ပြီးစောရကတက်တာတွေတွေ့ခဲ့တယ်လို့ဖန်နီရင်ရွေးကောက်ပွဲဆိုင်ပြည်သူ့လှုပ်ရှားမှုအဖွဲ့ကပြောပါတယ်။နာမည်2020ကျင်းပမယ်ရွေးကောက်ပွဲအတွက်ပိုအဆင်ပြေချုံးမှုစေဖို့နေမည်ဆိုင်ရာမဲယုံကရွေးကောက်ပွဲဝန်ထမ်းတွေအတွက်ထိရောက်တဲ့သင်တန်းတွေနဲ့လေ့ကျင့်ပေးဖို့လိုအပ်နေတယ်လို့မဲယုံမှုတွေအနေနဲ့ရွေးကောက်ပွဲဥပဒေရွေးကောက်ပွဲအခြေခံသဘောတရားနဲ့စောင့်ကြည့်လေ့လာသူတွေနဲ့ပတ်သက်ပြီးသိရှိနားလည်မှုတွေလိုအပ်နေတယ်လို့ပြောပါတယ်
။ဒီလိုလင်္ကာတို့တော်စီဝေးကိုနိုဝင်ဘာလ14ရက်နေ့မှာပြန်ကျင်းပဖို့သမရကညွှန်ကြားထားပြီးဝန်ကြီးချုပ်အသစ်ဖြစ်သူခန့်ထားတဲ့အနာရှင်ဟောင်းမဟိန္ဒာရာဂျာပက်ဆာကိုအတည်ပြုရေးတို့တော်အမတ်တွေမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။တောင်ဝဆဒေသကဒီလိုလင်ကကျွန်းနိုင်ငံမှာနိုင်ငံရေးအကျပ်တွေစိုက်နေချိန်မှာပဲသမရရဲ့တနင်္ဂနွေနေ့အမိန့်ထွက်လာတာပါ။အရင်ဝန်ကြီးချုပ်ရာနီဝီဂရမီဆင်းနဲ့သူ့ရဲ့အစိုးရအဖွဲ့ကိုသမရမိုက်ဂရီပါလာစီရီစီနာကဖြုတ်ပစ်လိုက်ပြီးမဟိန္ဒာရာဂျာပက်ဆာကိုပြီးခဲ့တဲ့လကအစာထိုးခန့်အပ်ထားတာပါ။လွတ်တော်မှာမဲခွဲဆုံးဖြတ်တဲ့အခါထောက်ခံမဲ့အလုံလောက်ရောက်အောင်ရာဂျာပက်ဆာစီရုံနိုင်ဖို့အချိန်ပိုပေးပုံရတဲ့အနေနဲ့လွတ်တော်ကိုလည်းဆိုင်းငံ့ထားခဲ့တာဖြစ်ပါတယ်။နိုင်ငံရေးအတိုက်ခံတွေလူ့ခွင့်ရေးအဖွဲ့တွေနဲ့အမေရိကန်ပြည်ထောင်စုအပါအဝင်ပြည်ပအစိုးရတွေကလွတ်တော်ကိုချက်ချင်းပြန်ခေါ်ပြီးနိုင်ငံရေးအကျပ်အတည်းအဆုံးသတ်အောင်လုပ်ဖို့သမရစီရီစီနာကိုတိုက်တွန်းထားပါတယ်။ဖြုတ်ချခံထားရတဲ့ဝန်ကြီးချုပ်ဟောင်းဝဂရမီစင်ကလည်းလွတ်တော်မှအများစုကသူ့ကိုဆက်ထောက်ခံဆဲရှိတယ်လို့ဆိုပြီးလွတ်တော်ပြန်ကျင်းပပြီးဖို့တောင်းဆိုထားပါတယ်။
ซีเรียจอร์แดนเนี่ยสนากะวีลันคองพยาเดต้ามาရှိတယ်ซีเรียဒုက္ခတဲ့စခန်းမှာပထမဆုံးချိန်ဖြစ်တဲ့ဒုက္ခတွေရအထူးလိုရနေတာတွေကိုဝေငှပေးနိုင်ခဲ့တယ်လို့ကလေးငယ်တွေကိုလည်းကာဝယ်ဆေးတွေထိုးပေးနိုင်ခဲ့တယ်လို့ကုလသမဂ္ဂနဲ့ซีเรียအာရဗ်လာချမ်းတွေဖွဲ့ကအကူအညီကယ်ဆယ်ရေးလုပ်သားတွေကပြောပါတယ်လွန်ခဲ့တဲ့3နှစ်ကျော်ကဒီရော့ဘန်ဒုက္ခတဲ့စခန်းကိုစတင်ဖွင့်လှစ်ခဲ့တာပါဒီစခန်းစတင်ဖွင့်လှစ်ခဲ့ခြင်းကစပြီးအခုပထမဆုံးချိန်ဖြစ်နိုင်ငံတကာကူညီကယ်ဆယ်ရေးအဖွဲ့တွေလာရောက်နိုင်တာလို့ဒေတာကန်တွေကပြောပါတယ်အဲ့ဒီစခန်းမှာဒုက္ခတွေက9000လောက်ခိုးလုံနေပါတယ်ဇန်နဝါရီလမတိုင်ခင်ကဒီဒုက္ခတဲ့စခန်းကိုဂျော်ဒန်ဘက်ကသာလာရောက်ခဲ့ကြပြီးလုံခြုံရေးပြဿနာကြောင့်ကယ်ဆယ်ကူညီလုပ်သားတွေတွားရောက်ခွင့်ကိုပိတ်ပင်ထားတာဖြစ်ပါတယ်အခုလိုရော့ဘန်ဒုက္ခတဲ့စခန်းကိုလူသားချင်းစာနာမှုဆိုင်အကူအညီတွေပေးနိုင်ခဲ့တာအတွက်ကုလသမဂ္ဂပြောခွင့်ရကတော့ကုလသမဂ္ဂအတွင်းမှုချုပ်Antonio Guterres ကကြိုဆိုလိုက်ပြီးစီးရီးယားနိုင်ငံတော်မှာလူသားချင်းစာနာမှုအကူအညီလိုအပ်နေသူအားလုံးအတွက်အဟံတမ်းရှိလုံခြုံစိတ်ချစွာရေရှည်အကူအညီတွေအပြည့်အဝဆက်ပြီးပေးနိုင်အောင်ခွင့်ပြုဖို့အတွက်ပန်ကြားခဲ့တယ်လို့ပြောပါတယ်
။တင်းနင်းလူနေကကစားကြတဲ့အင်္ဂလန်ပရီးမီးယားလိပွဲစဉ်7လက်ချံပွဲတွေကမန်စီးတီးနဲ့ဆောက်သမ်တန်တို့ပွဲမှာအင်ရှင်မန်စီးတီးက6-9နဲ့အပြတ်သတ်အနိုင်ရသွားပါတယ်။မန်စီးတီးအသင်းဟာအခုဆိုရင်7ပွဲကစား9ပွဲနိုင်2ပွဲတည်ရင်နဲ့ရှုံးပွဲမရှိသေးတဲ့ရာဂူ33ကိုပေကူ4ကိုဂူတာကွာချချက်29ကိုရမတ်29မှတ်နဲ့ဇယားထိပ်မှာဆက်ပြီးဥဆောင်နေပါတယ်ဒုတိယနေရာရောက်လာတဲ့ချယ်ဆီအသင်းဟာလည်းတနင်္လာနေ့ကပဲခရစ္စတိုဖဲလစ်နဲ့အင်ကွင်းမှာကစားတာမှာ3-2နဲ့နိုင်ရတာကြောင့်ရှုံးပွဲမရှိစံချိန်ကိုဆက်ထိန်းထားနိုင်ပြီး28မှတ်ရထားပါပြီစနေနေ့ကပွဲမှာအာဆင်နယ်နဲ့တည်ကြထားတဲ့လီဗာပူးအသင်းဟာချယ်ဆီနဲ့ရမတ်တူနေပေမဲ့လည်းဂူတာရဲ့ကွာချချက်မှာချယ်ဆီထက်နေတာကြောင့်တတိယနေရာကနေလိုက်နေပါတယ်စပါက24မှတ်နဲ့နံပါတ်4အာဆင်နယ်က23မှတ်နဲ့နံပါတ်5ဘိုးမော့သ်နဲ့မန်ချက်စတာယူနိုက်တက်ကအမှတ်20စီတူနေကြပါပြီ။ဂိုးကွာခြားချက်အတားနဲ့ဘိုးမော့သ်ကအဆင့်6မန်ယူကအဆင့်9အသီးသီးရှိနေကြပါတယ်။ပွဲစဉ်7နောက်ဆုံးပွဲဖြစ်ဖူလ်ဟမ်နဲ့ဟက်ဒါစဖီးလ်တို့တနင်္လာနေ့မှာကစားကြဖို့ရှိပါတယ်ခင်ဗျာ
။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်။အခုတော့အရင်ဆုံးသတင်းလွှာတစ်ပုဒ်ကိုနားဆင်ရအောင်ပါ။ထိုင်းနိုင်ငံဘန်ကောက်မြို့ကနာမည်ကျော်ကုန်တက်ကြီးတစ်ခုမှာကမ္ဘာကျော် iPhone နဲ့ Samsung လက်ကင်ဖုန်းတွေအတုလုပ်နေတဲ့နေရာတစ်ခုကိုထိုင်းရဲတပ်ဖွဲ့ကဝင်ရောက်ပြီးတော့ရှာဖွေဖမ်းဆီးမှုတွေပြုလုပ်ခဲ့ရမှာမြန်မာနိုင်ငံသားအလုပ်သမားတွေရဲ့ဖမ်းဆီးခံရတဲ့မှာပါဝင်ခဲ့ပါတယ်။ VOA ရဲ့ထိုင်းအခြေစိုက်သတင်းတော့မအေးမာကအခုလိုသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ။
ထိုင်းလူဝင်မှုကြီးကြပ်ရေးဌာနအသိဉာဏ်အရာရှိရဲချုပ်ဆူရချေဟဖန်ကိုယ်တိုင်ဦးဆောင်ပြီးတပ်ဆိုင်ရာအရာရှိ90နဲ့အတူစနေနေ့ညကဘန်ကောက်မြို့ကကြားပလာဇာကုန်တက်ကြီးရဲ့အထက်1နှစ်3ကိုဝင်ရောက်စစ်ဆေးခဲ့တာပါဒီကုန်တက်ကြီးရဲ့အထက်3တက်အတွင်းမှာတရားမဝင်ဖုံးအုပ်တုတွေထုတ်လုပ်နေတဲ့နေရာတစ်ခုကိုစီးနှင်းရှာဖွေခဲ့ပြီးကာလတန်ဖိုးအဖြစ်ဘန်ငွေ12တန်းလောက်တန်ဖိုးရှိတဲ့နာမည်ကြီး iPhoneSamsung တစ်စိတ်စားတဲ့ဖုန်းတွေရဲ့အပိုပစ္စည်းအစိတ်အပိုင်းပေါင်း6000ကိုသိမ်းဆည်းခဲ့ပါတယ်။ဒါအပြင်အဆောက်အဦအတွင်းမှာအလုတ်ခိုင်းစေထားတဲ့တရားမဝင်နိုင်ငံသားအလုပ်သမားတွေဖြစ်တဲ့မြန်မာတရုတ်ကမ္ဘောဒီးယား22ဦးကိုလည်းဖမ်းဆီးခဲ့တဲ့အကြောင်းထိုင်းလူဝင်မှုကြီးကြပ်ရေးဌာနအသိဉာဏ်အရာရှိရဲချုပ်ဆူရချေဟတ်ဖန်ကအခုလိုပြောသွားပါတယ
်คนต่างด้าวที่เป็นชาวจีนกัมพูชานะครับนะพม่านะครับทั้งหมด23รายนะครับณวันนั้นวันนี้เพื่อตรวจสอบพบการทำผิดในส่วนของคนไทย
ပိုင်ရှင်နာမည်ခံထားတဲ့သူထိုင်းနိုင်ငံသားဧကဝိတ်နဲ့ပိုင်ရှင်တရုတ်နိုင်ငံသားကန်ကြီးဟုံတို့နှစ်ဦးကိုလည်းအတုကုန်ပစ္စည်းတွေထုတ်လုပ်မှုတရားမဝင်အလုသမားတွေခိုင်းစေထားမှုစတဲ့အမှုပေါင်း6မှုနဲ့တရားစွဲဆိုသွားမယ်ဆိုပြီးရဲချုပ်ဆိုတဲ့ချေကပြောဆိုသွားပါတယ်။တရုတ်နိုင်ငံသားစီးပွားရေးသမားတွေဟာထိုင်းနိုင်ငံတဝမ်းလုံးမှာအခုလိုမျိုးနာမည်ကြီးဖုံးတစိုက်တွေတူးထုတ်တဲ့ကုန်တွေကိုနေရာအတော်များများမှာအယောင်ဆိုင်ကြီးတွေဖွင့်ပြီးရောင်းချနေတာတွေ့ရကြောင်းထိုင်းနိုင်ငံကနေတဆင့်အိန္ဒိယချင်းနိုင်ငံတွေကိုပါဖြန့်ဖြူးရောင်းချနေတယ်လို့လည်းထိုင်းအနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာရေးသားနေပါတယ်။အခုလိုမျိုးနာမည်ကြီးဖုံးတွေကိုအတုထုတ်လုပ်ဖြန့်ဖြူးနေတာဟာမူရင်းကုမ္ပဏီတွေရဲ့စီးပွားရေးလုပ်ငန်းတွေကိုပါထိခိုက်မြင့်နာစေပြီးအတုတွေဖြစ်တာကြောင့်အရေးသေးမကောင်းတဲ့ထုတ်ကုန်တွေဖြစ်လို့ဝယ်ယူသုံးစွဲသူတွေအတွက်လည်းဘေးအန္တရာယ်တွေဖြစ်စေနိုင်တဲ့အကြောင်းထိုင်းရဲချုပ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်ရှင
်ဒီနေ့ညဘာလ3ရက်ဂျပန်ရွေးကောက်ပွဲမှာမက်ဆာနာနဲ့73ခုရှင်ပြိုင်နေနေရ
ဒီအနိုင် NLD ပါတီကနေပြီးတော့9နေရအနိုင်ရပြီးတော့တိုက်ခန့်ကြမ်းခိုင်ရေးပါတီက3နေရအနိုင်ရခဲ့ပါတယ်။ဂျာဖြတ်ယူကောက်ပွဲရလတ်တွေနဲ့ပတ်သက်ပြီးတော့ကျူတင်ခမန်းချက်တွေအတိုင်းနေရအတော်များများအဖြစ်ထွက်ခဲ့ပြီးမြေဒီရလတ်ရဆိုရင်တော့လာမယ့်2020ယူကောက်ပွဲကြီးဟာအနိုင်ရ NLD ပါတီဖို့အခက်တွေ့မဲ့အနေထားပို့ပြီးတော့ပေါ်လွင်လာတယ်လို့ယူဆမှုတွေရှိပါတယ်။သရရှင်တွေရောဘလူးတင်မြင်ယူဆပါသလဲ။လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာဒီကြောင်းဆွေးနွေးဖို့ပြင်ဆင်ထားပါတယ်။ပါဝင်ဆွေးနွေးမြင်းမြန်တို့သူတွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်။ဒါ့အပြင်ကိုဆွေးနွေးမြင်းမြန်လူတွေအကြောင်းအရာကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323829954ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်ကြမယ်တော့ရှိတယ်ကိုကျေးဇူးပါတယ်ခင်ဗျာ။
အင်္ဂါညတိုင်းရဲ့လီလိုင်းစီစစ်မှာပါဝင်ဝင်ရောက်ဆွေးနွေးလိုသူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာအခုတော့ဆက်လက်တင်ဆက်ပေးမှာကမြမအရေးဆွေးနွေးကမှဖြစ်ပါတယ်အမျိုးသားရေးလှုပ်ဆော်မှုတွေလုပ်နေတဲ့တန်ကားတော်အရှင်ဝီရီသူကပြီးခဲ့တဲ့လအတွင်းရန်ကုန်မြို့မှာပြုလုပ်ခဲ့တဲ့လူမှုစီယုံဟောပြောပွဲမှာနိုင်ငံတကာကဝင်ရောက်ဆက်ဖက်ပတ်သက်မှုတွေကိုအနမ်းနဲ့မကြိုးခန်းနဲ့ကြုံမဲဆိုပြီးတော့ဟောခဲ့တာကြောင့်ဗုဒ္ဓသာသနာရဲ့ပုံရိပ်ထိခိုက်စေမလားဆိုပြီးတော့စိုးရိမ်တန်းတွေထွက်ပေါ်လာခဲ့ပါတယ်ဒါကြောင့်နိုင်ငံတကာမှာထေရဝါဒဗုဒ္ဓသာသနာပေါ်သဘောထားအမြင်တွေဘလို့ရှိနေပါသလဲဗုဒ္ဓဘာသာတန်ဃာတော်တွေရဲ့ပုံရိပ်ကြဆင်းမှုတွေရှိနေပါသလားနိုင်ငံတကာမှာပရိဒသာသနာတော်ပြန်ပွားအောင်ကြိုးပမ်းအားထုတ်နေတဲ့တန်လျင်တဘောဝတရားရိပ်သာဆရာတော်အရှင်ဥဥဒ္ဓမသာရအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီက VOA ရုံးချုပ်ကိုကြွားရောက်လာစေမှာမဲ့အင်ဂျင်နီယာကရှောက်ထားမေးမြန်းထားတာကိုနားဆင်နေပါပြီခင်ဗျာ
ဒီမှာပြအခုလိုတပည့်တော်တို့ရဲ့ဒီအမေရိကန်လူကြီးအတန်လင်းဌာနပေါ့နော်ဝါရှင်တန်ဒီစီမြို့တော်မှာရှိတဲ့အမေရိကန်အတန်လင်းဌာနကိုကြွားရောက်ချင်းချင်းပြီးတော့အခုလိုအင်တာဗျူးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာတပည့်တော်ပထမဆုံးမေးချင်တာကအရှင်ဖျားအခုဒီအမေရိကန်တီထောင်စုခီးစဉ်ကြွားရောက်ပြီးတော့သာသနာပြုလုပ်ငန်းပေါ့နော်အဲ့ဒါလေးကိုအရင်ဆုံးမိတ်ကြားပေးပါခင်ဗျာ
ဆရာတော်တော့2016လောက်ကဒီကိုစပြီးတော့ရောက်တယ်ရောက်ရင်းနဲ့2019မှာတော့တရားလိတ်အစီနော်ကယ်လီဖိုးနီးယားလိတ်အစီနော်မှာရိတ်တာဖွင့်ပြသွားတယ်ပေါ့2018ကျတော့မြို့တွေကပြီးတဲ့အတွက်ပေါ့မြန်မာတိုင်းဝိုင်းအတွက် homeless ကိစ္စလေးတွေပေါ့အဲ့ဒါလေးတွေနဲ့ဤတဲ့အဲ့ဒီ downtown နေရာမှာအဂိရိယာမှာပေါ့ခုငားဖွင့်ရင်းနဲ့အဲ့ဒီမှာဝါဆိုတည်င်းတော့ပြီးတော့တရားဟောဖို့ပေါ့နောက်ဒီလူမှုရေးဘိုးဘွားတွေလူမမာတွေအဲ့ဒီလူမှုရေးနဲ့ပတ်သက်တဲ့အခက်အခဲလေးတွေကိုပေါ့ဆရာတို့တရားနဲ့ဖြည့်ဆင်းတာကိုကူညီပေးဖို့ပေါ့ဟိုဆရာတို့ကိုယ်တိုင်လည်းတရားပဲလုပ်တယ်လေဒါနသီလဘာဝနာဆိုတဲ့ကောင်းမှုကုသိုလ်လုပ်တယ်ကိုပြုလုပ်ခြင်းအဖြစ်ဒီဖြစ်ရှင်တဲ့ဤပေါ့ကိုယ့်ရဲ့ပြတ္တနာရောအများကြီးပြတ္တနာရောအဲ့ဒါလေးကိုဒီနေ့မှာတော့ဒီအာဂီရီယာမှာဒေတာလာဖွင့်ရင်းနဲ့ဒီမှာလာပြီးတော့ကောင်းမှုကိုပြုလုပ်တာပေါ့အ
ရှင်ပြအခုလိုတရားအားထုတ်ဖို့ဤကျင့်နေပေါ့နော်ဤလမ်းတွေကိုပြတဲ့အခါမှာဒီအမေရိကန်နိုင်ငံသားတွေရဲ့ဒီစိတ်ဝင်စားမှုကိုဘယ်လိုတွေ့ရလဲခင်ဗျာ
ဒေတာကနေကတော့ဆရာတော်ပြတဲ့တရားပေါ့တရားဆိုတာတော့ဓမ္မနုပဒနာပေါ့အမှန်တရားအကြောင်းပေါ့ဒီတိုးတက်တဲ့နိုင်ငံတွေမှာတော့အမှန်တရားကိုရှာဖွေတဲ့လူတွေကပိုပြီးတော့များတယ်ပေါ့မတိုးတက်ရင်တော့စာဝတ်နေရင်းနဲ့အချိန်ကုန်ရတာများတယ်ပေါ့ပြီးတော့တိုးတက်တဲ့အခါကျတော့ပညာရေးစနစ်ကလည်းကောင်းတော့အသိဉာဏ်ထက်ကြတယ်ပေါ့နိုင်ငံရေးပိုင်းဆိုင်ရာမှာလည်းတိုးတက်တော့အမြင်ကျယ်ကြတယ်ပေါ့အဲ့ဒီအတွက်သူတို့အများစုကိုတော့အများစုကိုတော့ဆရာတော်လည်းမပတ်သက်တော့မသိဘူးပေါ့လေဒီနိုင်ငံမှာလာနေပြီးတော့စီးပွားရေးလုပ်မယ်ပညာသင်မယ်ဆိုရင်တော့ဟိုနိုင်ငံဒီလိုကဲအများစုနဲ့ပတ်သက်နိုင်တာပေါ့ဆရာတော်တို့ကတော့ဥတီချက်တစ်ခုလည်းပဲကောင်းမှုကုသိုလ်လုပ်ဖို့လာတာဆိုတော့ဒီလိုလာလုပ်တဲ့အခါမှာနိုင်ငံဒီဗုဒ္ဓဘာသာဝင်တွေကတော့စိတ်ဝင်စားတာပေါ့တခြားဘာသာတွေကတော့စိတ်ဝင်စားကြတာများတော့အများစုရဲ့အနေထားတော့မသိဘူးပေါ့ဒါပေမဲ့ကိုယ်နဲ့ဆက်ဆက်ပတ်သက်လာတဲ့ဒီဒေသခံတွေပေါ့အဲ့ဒါတွေကတော့အသိဉာဏ်ထက်ကြတာများတယ်အ လူလူလလကူညီကြတာလည်းများတယ်ဖြစ်တာ
ဒီမှာဖေအခုလို့ရှင်ဖေဒီနိုင်ငံတကာကိုလှည့်ပြီးတော့ဒီဗုဒ္ဓသာသနာပြုနေရတာပေါ့နော်အထူးသဖြင့်ဒီတရားကျင့်ကြံအားထုတ်ရတဲ့ဒီနည်းလမ်းတွေကိုဟောပြောနေတဲ့အပိုင်းမှာအခုဒီလက်ရှိနိုင်ငံတကာမှာဒီဗုဒ္ဓဘာသာနဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုမှုတွေလည်းရှိရပါတော့အခုလက်ရှိလည်းပြီးခဲ့တဲ့ရက်ပိုင်းတွင်ကလည်းအဲ့လိုမျိုးတွေဖြစ်တော့ခါကြတော့အရှင်ဖေတို့ပေါ်ထိခိုက်မှုတွေရှိသလားဒါမှမဟုတ်အရှင်ဖေတို့အနေနဲ့ရောဒီလိုဖြစ်ရတီပေါ့နော်အလိုတွေမြင်ရတဲ့အခါမှာဒီဝေဖန်ဒီနိုင်ငံတကာရဲ့နိုင်ငံတကာမှာဗုဒ္ဓဘာသာရဲ့ပုံရိပ်နဲ့ပတ်သက်ပြီးတော့ကြာဆင်းမှုတွေဝင်တကယ်ဖြစ်စီသလားပေါ့နော်အရှင်ဖေဘယ်လိုသုံးသပ်ပါလဲဖေဟာ
ဒါတော့ဒီကောင်းမှုကုတို့တစ်ခုခုဒီဇိုင်းမမှန်လုံမနေဘဲနဲ့ရေလိုက်ငားလိုက်ပဲနေမယ်ဆိုရင်တော့ဒီကြက်ကူတော့ခံရမှာပေါ့ဆရာတော်တို့အနေနဲ့ကြတော့ဟိုတင်ငန်းဝယ်ထဲကဥတီချက်ကခန်းဆိုင်မှာမှရှိပြီးသားပေါ့ပြီးတော့ကို့အလုပ်ပဲကို့လောက်တာပေါ့ဟိုသူတစ်ပါးလောက်တာမလောက်တာတွေကိုအဓိကထားတာမဟုတ်ဘူးပေါ့လွတ်လွတ်လပ်လပ်ကောင်းမှုကုတို့ပြည့်လုပ်ခြင်းလို့ဒီဆိုတော့ဥတီချက်နဲ့အစွမ်းကုန်လုပ်ခြင်းလို့ဆိုတော့ဥတီချက်နဲ့တင်ငန်းဝယ်ပြီးတော့မှသာနာပြုတာဆိုတော့စပြီးဝယ်ထဲကအပြင်လောကဟိုနိုင်ငံရေးတို့စီးပွားရေးတို့ဒါတွေတွေမကပဲねဘာသာရေးပေါ့တခြားဘုန်းကြီးကျောင်းတွေမှာပဲဖြစ်ဖြစ်ပေါ့တခြားဘုန်းကြီးတွေဆရာတော်တွေဘယ်လိုလုပ်နေလဲဆိုတာလေအဲ့ဒါတွေကိုတိတ်ပြီးတော့ဟိုတမင်တကာကြီးလေ့လာမနေဘူးပေါ့ကိုကတရားပြရဲဆိုရင်လူမှုရေးလုပ်တယ်ဆိုရင်ကိုလိုလုပ်တဲ့တန်ခါတွေဒီလားရှင်တွေလူပုဂ္ဂိုလ်တွေအဲ့ဒီအတိုင်းဝိုင်းနဲ့ပဲပတ်သက်ပြီးနေကြတာများတယ်အဲ့ဒါကတော့မသိကြလို့လည်းမရဘူးပေါ့ကိုကဒီတရားဟောတယ်ဆိုတော့ယောဂီတွေနဲ့မပတ်သက်ခြင်းလို့မရတယ်လို့ပေါ့ဒုက္ခောက်တဲ့လူကူညီတော့ဒုက္ခတွေတွေနဲ့မပတ်သက်ခြင်းလို့မရဘူးပေါ့အဲ့ဒါကတော့တမင်တွေကပတ်သက်နေစရာလည်းမလိုဘူးပေါ့ကြံတဲ့ကိုနဲ့မဆိုင်တဲ့အတိုင်းဝိုင်းပေါ့ကိုဒီကိုမလုပ်တဲ့အလုပ်တွေနဲ့ပတ်သက်ပြီးတော့မှတော့အထုတလဲကြီးစိတ်ထဲမှာမထားတဲ့အခါကျတော့ဟိုတိတ်ပြီးတော့ခရက်ရိုက်တာတော့မခံရပါဘူးဒီအမေရိကရောက်တော့မှပဲဒီဟိုအဲရီယာနေပြီးတော့ဒီဘက်ကိုဗာဂျီးနီးယားကိုကြွာလာရင်လည်းလမ်းမှာအစ္စလမ်လေမြအစုံနဲ့တကူနဲ့တွေ့လို့ဒါတော့မှဆရာတော်နဲ့တိုက်ရိုက်မဟုတ်ဘူးကားမောင်းတဲ့လူကအိန္ဒိယကသူ့ကိုမေးလို့ဘုန်းကြီးတွေဆိုတာသူတို့သိထားတာကဒီလိုဟိုအစ္စလမ်တွေကိုတတ်တာတွေရှိတယ်ပေါ့နော်ဒီလိုဘုန်းကြီးတွေတဲကလားဆိုပြီးတော့မှမေးလို့အဲ့ဒါသူကလည်းရှင်းပြရင်းနဲ့ဆရာတော်ကလည်းကိုလုပ်တဲ့အလုပ်ကိုရှင်းပြလိုက်တော့သူတို့ကစိတ်ချင်တယ်မို့တော့တော်တော်လေးရတာဒါကတော့ဆရာတော်ပြောချင်တာဒီကတော့အများကိုယ်တိုင်တွေ့ကြုံမှုတာမဟုတ်တော့အများပြောတာဆိုတာရေးသားတာနဲ့ပတ်သက်ပြီးတော့မှအဲ့သူတို့ကစိတ်ထဲမှာစွဲနေတာပေါ့စွဲနေတာကိုဒီမှာတော့လွတ်လပ်ပွင့်လင်းတဲ့အခါကျတော့ပွင့်ပွင့်လင်းလင်းမေးကြည့်လို့ဆရာတော်လည်းပြန်ပြီးတော့ဖြေရှင်းလို့ရတာပေါ့မမေးကြည့်ဘူးဆိုရင်တော့လေအဲသူတို့ကသူတို့ဟိုသူတို့တည်ထားတဲ့အတီလောက်နဲ့ပဲဖြစ်နေမှာပေါ့နော်အဲ့ဒါကိုဖြေရှင်းဖို့ကတော့ဆရာတော်တို့အနေနဲ့ကတော့လက်တွေ့ပေါ့ကောင်းမှုကုသိုလ်တွေပြုလုပ်ရင်းနဲ့ဒီလိုမျိုးဒီလိုမျိုးအများရဲ့အမြင်မှာမကောင်းဘူးလို့ဟိုထင်မြင်ယူဆတယ်ပဲဖြစ်ပေါ့နော်ဒီလောကီကိစ္စတွေကတော့အမျိုးမျိုးပါပဲလေဟိုကောင်းတာဆိုတာကတော့ဘယ်ပါတာပဲဖြစ်တော့တွဲနေတာပေါ့အဲ့လိုဟာရင်းနဲ့ပတ်သက်ပြီးတော့ဆရာတော်ဖြည့်ရှင်းတဲ့ညီလာကတော့လက်တွေ့ပေါ့ကောင်းမှုကုသိုလ်လုပ်တယ်များများလုပ်ပြီးတော့တည်ရလူများရဲ့များလာတော့ဟိုဆရာတော်တွေ့ကြရဆိုရင်အီတလီလိုနိုင်ငံမျိုးမှာလည်းဟိုဘုန်းကြီးတွေဆရာတော်တို့ကြွားသွားတဲ့အခါကျတော့စူပါမတ်ကတ်တွေမှာဆိုရင်တော့မှလက်ဥချီပြီးတော့လာပြီးတော့ဟိုနှုတ်ဆက်တယ်ပေါ့ဟိုဘုန်းကြီးတွေကလူတွေရဲ့စိတ်ပိုင်းဆိုင်ရာပြဿနာတွေကိုကူညီဖြေရှင်းပေးနေဆိုတာသူတို့နားတဲ့သဘောပေါက်တဲ့အတွက်သူတို့မျိုးလေးကိုကြွလာလိုက်ကျေးဇူးတင်ပါတယ်ပေါ့ဒီလိုမျိုးနှုတ်ဆက်တာတွေကကြုံရတယ်ပေါ့ဒီလိုဟာလေးတွေအလားတူလေးတွေတော်တော်များများကိုဟိုကြုံရပါတယ်အဲ့တော့ကိုကတော့ကောင်းတာလုပ်နေတယ်ဆိုရင်တော့ကောင်းတဲ့လူတွေနဲ့ပဲတွေ့မယ်ပေါ့လုံးမနေရင်တော့အမျိုးမျိုးပေါ့လေဟိုလူလိုပါနေမယ်ဆိုရင်တော့လူတွေလိုပေါ့အမျိုးမျိုးကြုံရမှာပေါ့
အရှင်ဖျားတို့လိုတကယ်ကိုသာသနာပြုပြီးတော့ဒီလူတို့ကျိုးအတွက်ဒီသာသနာရောပေါ့နော်အဲဆောင်ရွက်နေတယ်လို့တခြားအဲ့လိုမျိုးဓမ္မပြီမှာဒီတချို့တန်ဃာတော်တွေကပြင်းပြင်းထန်ထန်ပေါ့နော်သူတို့ရဲ့ဒီလူလူစည်းဝေးပွဲတွေဘာတွေမှာအဲ့လိုတရားဟောပြီးတော့ဒီတန်ဃာတွေအနေနဲ့တနက်ကိုင်းမယ်လို့ဘာလို့အဲ့လိုဟောပြောလိုက်တဲ့သဘောပေါ့လေအဲ့လိုအပိုင်းဒီတန်ဃာတွေရှိတယ်လို့အရှင်ဖျားတို့လူမျိုးတကယ်သာသနာပြုနေတဲ့တန်ဃာတော်တွေလည်းရှိတဲ့ခါကြတော့အဲ့လိုအနေထားမှာတကယ်သာသနာတည်တတ်မှုအတွက်ကြတော့အရှင်ဘုရားဘယ်လိုသုံးသပ်မြင်ပါလဲခင်ဗျာ
ပရိယတ္တိကတော့စပေပေါ့ပရိယတ္တိစပေကိုပဲအဓိကထားတင်ကြားတာမျိုးကြတော့ဟိုဝီနီးကိုအဓိကထားလိုက်နာတာဆိုတော့ ဟိုလော့ဂီပို့ပြီးတော့မှတော့စံတာပေါ့နော်ဟိုဟိုတစ်ခါကပြိပတ်တိကြတော့လက်တွေ့ချင်းချာထုတ်တဲ့အပိုင်းပေါ့အဲအဲ့ဒီခါကျတော့ဒီပုဂ္ဂိုလ်သတ္တဝါငါသူတို့ဘာယောက်ျားမိန်းမပေါ့ဘုံကြီးဒီလိုက်ချင်းဒီတမတ်ချက်တွေကိုဟိုအဓိကမထားတော့ပဲနဲ့ယုံနာမယ်ဒုက္ခတစ္ဆာပဲပြောမယ်ဆိုရင်တော့လူလူချင်းပဲပေါ့ဟိုစင်ရလဲလူပဲချမ်းသာတဲ့လူပဲတခြားဘာသာလဲလူပဲဘုရားဘာသာလဲလူပဲဒီလိုမျိုးဟိုအဘိဓမ္မာတရားတဘောရာကြည့်လိုက်မယ်ဆိုရင်ပေါ့လေတစ္ဆာတရားတွေဘက်ကကြည့်ပြီးတော့မှပြုလုပ်တာမျိုးကြတော့ဒါယောဂီတွေပေါ့တရားပြတဲ့တန်ဃာတွေလုပ်တဲ့အလုပ်ပေါ့ဆရာတော်တို့ဘက်ကတော့ဒီဘက်ကအပိုင်ပေါ့လေဒီပုဂ္ဂိုလ်တ attva အဆွဲကိုကိုယ်အဆွဲလဲဖြုတ်သူများအဆွဲကိုလဲဖြုတ်တာကိုကူညီပေးတဲ့အပိုင်မျိုးကြတော့လုပ်တဲ့အလုပ်ကဒီလောကီပြဒနာတွေကိုပြည့်လဲစေပြီးသားဖြစ်သွားတယ်။ဟိုကျမ်းမာလဲလို့မကျမ်းမာလဲလို့မတရားလဲအာဟုဇရာမရှိဘူးဆိုတဲ့အမှန်တရားကိုအဓိကထားပြီးတော့ကိုကိုတိုင်လဲလောကီယံကြီးထွက်လာတယ်လို့ပေါ့။ဟိုမိသားစုဟိုစွန့်လာတယ်လို့ပေါ့။လောကီအလုပ်တွေကိုစွန့်လာတယ်လို့ပေါ့။အများကိုလဲသူတို့စုပ်ကင်ထားတဲ့ငါမိသားစုဒီငါဘာသာငါလူမျိုးပေါ့ငါနိုင်ငံဆိုတဲ့စုပ်ကံမှုတွေရှိနေအဲ့ဒီလောကီအလုပ်ပဲလုပ်လို့ရတယ်ဒီဘက်ကလောကီလုပ်ကိုအဓိကထားပြီးလုပ်လို့ရတယ်ပေါ့ဒီတဏှာဝင်ဆင်းရဲကလွမြောက်စေတဲ့ဒီဘာဝနာတမထဥပဒနာအရှင်တွေကိုကျင့်ကြံထုတ်ဖို့မလွယ်ဘူးပေါ့အဲ့တော့ဆရာတော်ကတော့ဒီဘက်ကလောက်ရမယ့်အပိုင်းကိုလေလုပ်ပြီးတော့တစ်ဖက်ကလည်းလောကီဆန်လောကီပိုင်းသဘောမျိုးပေါ့လေလောကီဆန်ဆန်နဲ့သဘောမျိုးတွေဟိုလူဆန်ဆန်ပေါ့ပြောမယ်ဆိုရင်တော့အဲ့ဒါမျိုးလုပ်တဲ့အလုပ်တွေနဲ့ပတ်သက်ရင်လည်းတန်နိုင်တဲ့လောက်တော့ဒီလိုလဲလုပ်လို့ရတယ်ဆိုတော့ဒါကို့အချင်းချင်းပဲလေတန်ခါချင်းပဲဆရာတော်အနေနဲ့ကတော့ဟိုသူတို့ကလည်းသူတို့နိုင်ရာကျွမ်းကျင်ရာကိုအားကိုးကြလို့ပေါ့ဆရာတော်လည်းကိုလုပ်ရမယ့်အလုပ်ကိုဒီတရားနဲ့ဆွဲခေါ်တဲ့အလုပ်ကိုပေါ့အဆွဲဖြုတ်တဲ့အလုပ်တွေကိုပေါ့အားကိုးရစစ်ကိုအားကိုးတဲ့အလုပ်တွေကိုလုပ်တဲ့လူတွေများတဲ့များလာအောင်လို့ကြိုးစားခြင်းအဖြစ်ပေါ့လူအများစုကတာတရားတာအားထုတ်လာကြမယ်ဆိုရင်ဒီပြဒနာတွေကပြည်လည်သွားပြီပေါ့အများစုကအာမထုတ်တော့ဟိုလောကီဆန္ဒတွေကများနေတာပေါ့ဟိုဒီတရားဆွဲမယ်ထောင်ချမယ်တတ်မယ်ဖြတ်မယ်ဆိုတာကြတော့လောကီဆန္ဒပေါ့ဒီနေ့ကျတော့သူ့ရဲ့အကုတ္တဝါသူ့ကိုအကျိုးပေးသွားမှာပဲကိုကဒီလိုကိစ္စတွေမှာဝင်မပါတာကောင်းတယ်ကောင်းမှုကုတ္တလို့ရင်တာမျှဝေရမှာပေါ့အားပေးရမှာဝင်ပါမှာပေါ့ဒီလိုမကောင်းတဲ့လိုရက်တွေဆိုရင်တော့ဝင်မပါပဲနဲ့ဒီတရားကိုရောဖြည့်ရှင်းတာကောင်းတယ်ဆိုတော့အမှန်တရားကိုဗုဒ္ဓဘာသာတွေထဲမှာရောဒီတခြားဘာသာတွေရောများတဲ့များများပေါ့တိလာအောင်လို့ကြိုးစားထုတ်တဲ့အလုပ်ကိုစွမ်းကုန်ပေါ့ကြိုးစားပြီးတော့ပြုလုပ်တာပေါ့အများကလည်းတွဲခေါ်တာပေါ့ဒီနည်းလမ်းကတော့ဆရာတော်တို့သုံးတဲ့နည်းလမ်းဒီနည်းနဲ့ဆရာတော်တို့ဗုဒ္ဓဘာသာနဲ့ပတ်သက်ပြီးတော့သံဃာတော်တွေနဲ့ပတ်သက်တဲ့ဒီလိုအပ်ချက်တွေကိုဖြည့်တယ်ပေါ့လေ
ဟုတ်ပါဘူးတင်ပါကျေးဇူးပါဖေဟာကျေးဇူးပါကျေးဇူးပါကျေးဇူးပါကျေးဇူးပ
ါဒါကတော့တန်လျင်တဘာဝတရားရိပ်တာဆရာတော်အရှင်ဥဒ္ဓမသာရနဲ့တွေ့ဆုံမင်းမြန်လျှောက်ထားခဲ့တာကိုနားဆင်ကြရတာပဲဖြစ်ပါတယ် VOA American တန်ရဲ့တင်းနာလေးမှာလက်ဖက်အစီအစဉ်ကိုမနေ့9ရက်ရှိဆက်လက်ပြီးတော့ထုတ်လင်းပေးနေပါတယ်ခင်ဗျာ VOA ရဲ့အတန်နဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်အကြံပြုလိုရဲဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ကိုဆက်သွင်းနိုင်ကြပါခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီတော်ရရှင်တို့အခုဆက်ပြီးတော့နားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့တနင်္လာနေ့နာနခင်အစီအစဉ်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လက်ရှိထုတ်လွှင့်နေတဲ့မီတာလိုင်းတွေအပြင်လိုင်းလံမီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Facebook စာမျက်နှာတွေကနေအချိန်နဲ့တပြေးညီနားဆင်နိုင်ရတယ်လို့ VOA ရဲ့ website ဖြစ်တဲ့burmese.voanews.com မှာလည်းနားဆင်ဖတ်ရှုနိုင်ပါတယ်အခုဒုတိယပိုင်းစီစဉ်မှာဆိုရင်သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းတင်ဆက်ပေးဦးမှာပါအခုရင်ဆုံးတော့မြန်မာပြည်ကပေးစာစီစဉ်ကိုထုတ်လွှင့်ပေးပါမယ်မအေးတန်တာကျော်စီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ပါပါရှင် VOE ရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးရတော့မရှင်နောက်ပိုင်းမှာတော်ရရှင်တွေအတွင်းမြန်မာသချင်းတွေတပုတ်ကိုမြစ်တာအတီလက်ဆောင်ဖြစ်နေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOE ကိုနောက်ပိုင်းမှာတော့တော်ရရှင်ရဲ့ Facebook ပေါ်ကနေတော်တော်လေးကိုနားထောင်လာကြတာတွေ့ရပါရဲ့နော်လွယ်လွယ်ကူကူလည်းနားထောင်လို့ရတဲ့အပြင်တယ်လီဖုန်းနဲ့ဆိုတော့ကိုရောက်နေတဲ့နေရာအနှံ့ကနေပြီးတော့ internet connection ရရင်ရလို့နားထောင်နိုင်တာဖြစ်တဲ့အတွက်ကြောင့်မလို့လူတွေအဲ့ဒီကနေပြီးတော့ပို့ပြနားထောင် VOA အစီအစဉ်တွေကိုကြည့်ရှုဖြစ်ကြရလို့ထင်ပါတယ်။ဒီမှာ Facebook ပေါ်ကတော်ရရှင်တယောက်ကျမတို့စနေနေ့ကထုတ်လွှင့်ပေးတဲ့အစီအစဉ်ကိုနားဆင်ပြီးရေးလာတာမှာတော့မွန်ပြည်နယ်ကြိုက်မြော်မြို့နယ်ကော့နယ်ကျေးရွာကအားပေးနေပါတယ်။ဆိုပြီးတော့တော်ရရှင် Math Remo ရထောင်းနိုင်မှတ်ချက်တူတူလေးရေးလာပါတယ်။နိုဝင်ဘာလ3ရက်စနေနေ့ကကျင်းပသွားခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့တော်ရရှင်တို့ရဲ့အမည်တွေကိုခက်တူတူရေးလာကြတဲ့မှတ်ချက်တွေကိုလည်းတင်ပြပေးသွားကြပါမယ်။ကျမတို့ဒီဂျားဖြန့်ရွေးကောက်ပွဲမှာကချင်ချင်းရခိုင်နဲ့ရှမ်းစားရဲ့ပြည်နယ်တွေမှာမဲယုံတွေမှာမဲပေးသူအရေးအတွက်ရောပါနေတဲ့အကြောင်းကိုသတင်းတင်ပြပေးခဲ့တာဖြစ်ပါတယ်။ဒီမှာ Thomas Tenzel ဆိုတဲ့သောအရှင်က Facebook မှာရေးတာတွေပါ။သူက NLD ကိုယုံကြည်မဲထည့်ခဲ့ကြပြီးတော့ဘာမှဖြစ်မလားပို့ပြီးတော့ကြက်တဲလာကြတော့ဘယ်သူမှမယုံကြည်ကြတော့ဘဲနဲ့မဲထည့်ခြင်းစိတ်မရှိတော့တာနေရာတိုင်းမှာပါတဲ့။ပြည်စုံဆိုတဲ့ဒီ Facebook အကောင့်ပိုင်ရှင်ကတော့ပြည်သူတွေကြောက်လန့်ခြင်းစိတ်ပျက်ခြင်းများဒတိုင်းပြည်လုံးခံစားနေရပါတယ်။ဒါကြောင့်ကြားနေရောင်ဝဝဖြစ်ကုန်ကြပါပြီ။မိုးစောစောဆိုတဲ့တယောက်ရေးလာတာမှာတော့ NLD တက်လာတော့လေနိုင်ငံအစိုးရခေါင်းဆောင်များအနာဆိုးမမှုမထူးစားသိရတဲ့အတွက်ကြောင့်မလို့အခုလိုမျိုးမဲပေးတဲ့သူနှဲပါလာခြင်းမာပြည်သူတွေစိတ်ဝင်စားတော့ပါဘူး။ဘယ်သူတက်လာလားငွေများတရားနိုင်ကိစ္စတွေရှိနေပါတယ်ဆိုပြီးရေးလာပါတယ်။ရဲရင်သူဆိုတဲ့တော်ရရှင်ကတော့ဘယ်ပါတီမှမယုံပါဘူး။ဘယ်သတင်းမှမလည်းမယုံကြည်ပါဘူးလို့ရေးလာပါတယ်။ဒီမိုကရေစီစနစ်စီတွားနေတဲ့နိုင်ငံတစ်ခုပေါ်မှာတော်တော်ကိုအယုံကြည်ကင်းမဲ့လာကြတာတွေ့ရတာကတော့ဒါကောင်းတဲ့အချက်တစ်ချက်မဟုတ်ပါဘူးနော်။ဝေယံဆိုတဲ့ Facebook အကောင့်ပိုင်ရှင်သူ့ရဲ့အမြင်မျိုးရေးလာတာမှာတော့ NLD ကိုမဲမပေးရင်တော့လူဖြစ်ရှုံးမှာပြီတဲ့။လှမောင်သိန်းကတော့စစ်ပေးဆောင်စခန်းတွေရောက်နေကြလို့ပါဗျာ။သူဆိုလိုတာကတော့တိုင်းနာဒေတာတွေမှာမငြိမ်းချမ်းလို့လူတွေတော်တော်များများအိုးရင်စွန့်ခွာထွက်ပြေးနေကြရတာကိုဆိုလိုပါတယ်။ဥလာကြီးဆိုတဲ့တော်ရရှင်ကအစိုးရပါတီမီဒီယာဒီပုတ်ထဲကဒီပဲတွေပါတဲ့ခုနကတော့လူလိုပါပဲသူကလည်းဘယ်ပါတီမှမယုံဘယ်သတင်းသမားမှမယုံဆိုတဲ့သူလိုအယုံကြည်ကင်းမဲ့လာတာကိုသူရဲ့မှတ်ချက်တူတူလေးကနေဖော်ပြနေပါတယ်ဒီမှာ view ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေမှာကျမ်းမာရေးအစီအစဉ်ကတော့လူတွေအတော်လေးကိုအားပေးနှိမ့်ချတဲ့အစီအစဉ်ဖြစ်ပါရဲ့နော်အပတ်စဉ်အစီအစဉ်နှစ်ခုတင်ဆက်ပေးနေပြီးတော့တစ်ခုကတော့ကျမ်းမာရေးအစီအစဉ်နောက်တစ်ခုကတော့ရုပ်မြင်သံကြားရောရေဒီယိုမှာပါထုတ်လွှင့်ပေးတဲ့လူတွေနဲ့ကျမ်းမာရေးဖြစ်ပါလိမ့်ရှင်ဒီမှာတော်ရရှင်တယောက်ဒီကျမ်းမာရေးအစီအစဉ်မှာကိုဝင်းမင်းတင်ပြပေးခဲ့တဲ့အဝေးပြေးလမ်းပေါ်ရင်တိုင်းမှုနဲ့ထိခိုက်သေးဆုံးခြင်းများအပိုင်း1အပိုင်း2သတင်းပတ်နှစ်ပတ်ဆက်ပြီးတော့ထုတ်လွှင့်ပေးခဲ့တာကိုကိုစော်ဆိုတဲ့တော်ရရှင်သူ့ရဲ့အမြင်ကိုပြန်ပြီးရေးလာပါရင်တကယ်တော့လမ်းကရှင်းနေကျဲတယ်ဘေးဘဝင်းကျင်မှာဘာကုန်းမှအလေးမထားရတာတာရရမောင်းနေရလို့သတိနှဲသွားတာပါသတိနှဲလေလေအိတ်ချင်လေလေပါပဲတရားထိုင်တယ်လို့ပေါ့ဒါကြောင့်မို့တရားထိုင်တိုင်းသတိကပ်ပါကပ်ပါလို့ခဏခဏသတိပေးရတာပါတဲ့အခုလည်းသတိလက်လွတ်ငိုက်သွားတာကားရဲ့အမြန်နှုန်းက10မိနစ်ကိုတမိုင်နီးပါးပြေးနေတော့တစ်ဆက်ကလောက်ငိုက်ပြီးတော့လန့်ပြီးတော့သတိရတော့စတီယာရင်ကိုရောင်းပြီးတော့လှည့်မိတာအဲ့မှာအဲ့လိုဖြစ်တည်စားတာပါပဲလို့ရေးလာပါတယ်သူ့ရဲ့အတွေ့အကြုံကနေပြောပြီးတော့အခုလိုဝေမျှလာတာဖြစ်ပါတယ်တန်ထင်းဝင်းဆိုတဲ့တော်ရရှင်ကတော့စနစ်တကျပါတယ်သူထင်တဲ့အချက်တွေကိုတနစ်တုံးလေးထိုးအောက်ကလည်းအဲ့ဒီအချက်တွေကိုတစ်ချက်ချင်းပြန်ရှင်းပြပြီးတော့သူဘာကြောင့်အဲ့လိုအဝေးပြေးလမ်းတွေပေါ်မှာရင်တိုင်းမှုနဲ့ထိခိုက်သေးဆုံးခြင်းတွေများတယ်ဆိုတာကိုပြောထားပါတယ်
အမြန်နဲ့စကလေးကကောင်းပေါင်းခဲ့ပါလေအမြန်နဲ့မှာ accident ဖြစ်ရတာတွေက1ကတော့လူပါ2ကတော့ကားပါ3ကတော့လမ်းပါလူဆိုးတဲ့နေရာမှာလမ်းမကောင်းတဲ့နေရာမှာရှော့မောင်းဖို့ပြိုင်မမောင်းဖို့မိုးရွာရင်အချိန်လျှော့ဖို့ကျွမ်းကျင်မှုရှိဖို့စည်းကမ်းလိုက်နာဖို့အချက်ပြမီစတာတွေကိုစနစ်တကျပြသမောင်းနေဖို့ဖြစ်ပါတယ်ကားဆိုးတဲ့နေရာမှာတော့မမောင်းခင်ကားကိုဆစ်ဆဲဖို့လိုပါတယ်ကားကဆက်ချွတ်ရင်းရင်တာယာကွဲရင်ဘိန်းပေါက်ရင် brake နဲ့မကောင်းရင်မောင်းနိုင်ပါတယ်ကားနဲ့လက်ရောညီထွေရှိမဲ့ speed ကိုသာမောင်းနိုင်တယ်ပါတယ်လမ်းဆိုရင်တော့လမ်းကမညီညာပါဘူးအတက်ဆင်းများတယ်လမ်းမှတ်သားတွေမြင်းတရတာတွေမပြည့်စုံတဲ့အတွက်ညဆိုရင်မမြင်ရပါဘူးမိုးရွာရင်လည်းဆိုးပါတယ်အသွာလမ်းအပြန်လမ်းနီးလွန်းတာကြောင့်မီးကညဆိုရင်ရင်မောင်းတဲ့သူကိုအနောက်ချက်ပေးပါတယ်ရေစည်းရေလာမကောင်းတဲ့အတွက်လမ်းပေါ်မှာရေဝတ်တာလမ်းမြေဖို့တုံးကမိသားအမမတုံးတဲ့အတွက်လမ်းနှိမ့်ချမှုနဲ့လမ်းဘေးကိုကားကြီးတွေချရပါကကျွန်တဲ့အတွက်လမ်းကိုနင်းရရမှရင်တိုက်မှုဖြစ်တာနလန်းသွားနေတာကျင်းလွန်တာလမ်းကွေတွေမှာဘဲကွေဘဲဆောင်ညာကွေညာဆောင်မလုတ်တဲ့အတွက်အကွေတွေမှာအချိန်မထိန်နိုင်ခြင်းလမ်းကိုမကာရင်ထားတဲ့အတွက်ကျွမ်းသားဆိုင်ကယ်တွေဝင်တာလမ်းမင်းနှခမ်းစွန်းအချက်ပြေးမြင်းမရှိပဲလေးပေထပ်ပို့ပြီးတော့မကာထားတာလမ်းလက်ကျင်းများမြင့်တက်နေတာမိုင်နှုံးနိုင်များမပြည့်စုံတာနဲ့အမြန်လမ်းရဲများလုံလောက်စွာမထားရှိပဲ over speed တွေကိုထိရောက်စွာအေးမြူလာတဲ့အကြောင်းဖြစ်ပါတယ်ဗျာ
။သူကတော်တော်လေးကိုပြည့်ပြည့်စုံစုံပြောထားပြီးသူရဲ့ပြောထားတဲ့အချက်တွေကလည်းတော်တော်လေးမှန်ကန်မှုရှိတာတွေ့ရပါရဲ့နော်။အခုလိုမျိုးစနစ်တကျနဲ့အချက်လက်တွေဝေမျှပေးတဲ့အတွက်ကြောင့်မလို့ကိုတန်းထေဝင်းကိုကျေးဇူးတင်ပါတယ်။နာမည်တော်က AKF လို့ပဲရေးထားတဲ့တော်ရရှင်ကတော့သူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ
်။ဆရာချန်ပီချက်တွေရဲ့လက်တွေ့ဆန်တဲ့တွေးခေါ်တွေဖြစ်တယ်ဆိုတာအတိအမှတ်ပြုပါတယ်။ဒီတဲ့စာပေါင်းများစွာညံ့တဲ့လမ်းတွေမှာသတိထားကြပါတယ်။အခုလမ်းတွေကဆန်းကျင်မြေပြင်မှာလဲကားမောင်းသူကခရူးဒီဇိုင်းနဲ့စိတ်ဝင်စားမောင်းရင်တော့ခီးဆုံးကိုချက်ချောမမွေရောက်နိုင်ပါတယ်။အဝေးပြေးလမ်းပေါ်မှာကားမောင်းရင်ဟန်ဖုန်းကိုလက်တစ်ဖက်နဲ့ကန်ပြီးပြောတာတို့ဘေးလူတွေနဲ့မလိုအပ်တဲ့စကားပြောတာတို့ပါဇက်ကတစ်ခုခုလုံနေတာတွေဒီလိုကားမောင်းရင်မလုံသင့်တဲ့အပြုတ်မှုတွေလုံနေတာတွေကိုမရက်ကြဘူးဆိုရင်တော့အသက်ဆုံးတဲ့အထိဖြစ်ကြရတာမလို့ဒီမူချင်းတွေကိုပြောင်းပြင်နိုင်မှာပဲနောက်တစ်ခါမရနိုင်တဲ့ဘဝကိုအကျိုးရှိရှိအသုံးချနိုင်ရမှာဖြစ်ပါတယ်။
ဟုတ်ပါတယ်အခုကျမတို့ရောက်ရှိနေတဲ့အမေရိကန်ပြည်ထောင်စုမှာလည်းတယ်လီဖုန်းကိုလက်နက်ကင်ပြီးမှပြောရအဲ့လိုပြောတာတွင်ရဲကနေပြီးတော့ဟိုတန်ကြီးရိုက်တာမျိုးအဲ့လိုမျိုးတတ်မှတ်ထားတာရှိပါတယ်။နောက်ပြီးတော့မဖြစ်မနေကပတ်ပတ်ထားရတာဒီလိုမျိုးကပတ်မပတ်ရင်လည်းရဲကနေပြီးတော့ကိုယ်တစ်ကက်ဆိုတာကိုယ်တန်ချတဲ့ဒီစာရွက်လေးပေးပြီးတော့တန်ငွေလာဆောင်ခိုင်းတာမျိုးတွေရှိပါတယ်။နောက်ပြီးတော့ဟိုကားမောင်းနေရင်အကွေမျိုးမှာအောက်ကကက်ဆက်ကိုလှမ်းဖွင့်လိုက်လို့ကားကရိုင်းထွက်သွားပြီးတော့ကြောက်သေးထိုးကြတည်ဆုံးတာတွေလည်းဖြစ်တတ်ကြပါတယ်သူပြောသလိုပါပဲ။အခုလိုမျိုး VOA အစီအစဉ်ကိုနားဆင်ပြတော်ရရှင်နေလေသူတို့သိတဲ့အပိုင်းတွေကိုပြန်ရေးပြီးတော့တုံ့ပြန်တခြားတော်ရရှင်နေနဲ့အဝေးမြလာတဲ့အတွက်ကြောင့်မို့အထူးကျေးဇူးတင်ပါတယ်ရှင်တော်ရရှင်နေအားလုံးနဲ့အဲ့လိုမျိုးကျမတို့ထုတ်လွှင့်ပေးတဲ့အစီအစဉ်တွေပေါ်မှာပြန်ပြီးတော့ဝေဖန်အကြံပြုခြင်းနဲ့ဒီလိုမျိုးကိုယ့်ရဲ့အမြင်ကိုဖြည့်ဆွဲပြီးပြောခြင်းနဲ့ဆိုရင်တော့ပြန်ပြီးတော့ Facebook မှာပဲဖြစ်ဖြစ်ကျမတို့စီကို email ပို့ပြီးတော့ပဲဖြစ်ဖြစ်အစာရေးပြီးတော့ပို့လိုက်ပါနော်ကျမတို့အခုလိုမျိုးအားလုံးအကျိုးရှိပြီးတော့မျှဝေလို့ကောင်းတဲ့အစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေထပ်ဆင်ပြီးတော့မျှဝေပေးနေတာဖြစ်ပါတယ်ကျမတို့စနေညအတင်ဆက်ပေးသွားတဲ့ပတ်စင်ထုတ်လွှင့်ပေးနေကြစနေညတိုက်ရိုက်လေလံအစီအစဉ်ကိုအောင်လွင်ဦးတင်ဆက်တာဖြစ်ပါတယ်။ဒီအစီအစဉ်ကိုနားဆင်ပြီးတော့ဒီဆွေးနွေးကျမတို့ online ကနေဆွေးနွေးနေတဲ့တပြိုင်နက်တည်းမှာတော်ရရှင်နေနားဆင်ပြီးတော့သူတို့ကလည်းကျမတို့ရဲ့ Facebook Live online ကနေပြီးတော့တိုက်ရိုက်အဲ့အခြေအနေတွေကိုတုံ့ပြန်လာတာရှိပါတယ်။သူတို့ကတော့အဲ့လိုမျိုး online ကပြောနေတဲ့အတွက်ကြောင့်မို့ကျမတို့ studio ထဲမှာကိုအောင်လွင်ဦးကသူများနေတဲ့တိုက်ရိုက်ထုတ်လွှင့်ဆွေးနွေးနေတဲ့အချိန်မှာသူတို့ရဲ့မှတ်ချက်တွေကိုဖတ်မပေးလိုက်နိုင်ပါဘူး။ဒါကြောင့်မို့ကျမအခုအချိန်ရသလောက်ဒီမြမပြည်ကပေးစာများအစီအစဉ်ကနေဖတ်ပေးချင်ပါတယ်သူတို့ရဲ့အမြင်နေဖြစ်ပါတယ်ဒီတော်ရရှင်မြင့်တန်းဆိုတဲ့တော်ရရှင်ကဒီငိမ့်ငိမ့်ရေးဆွေးနွေးရင်းနဲ့ပဲဒီကနေ့တက်မတော်ရဲ့လောက်ရက်ကအန်အန်သာဖြစ်စေနိုင်ပါတယ်တက်မတော်ထောက်ခံပွဲဆိုတဲ့တစုတစ်ဖွဲ့မွေးမြူပြီးတော့တိုင်းသားနဲ့ပြည်သူပေါ်မှာဒီဖွဲ့စည်းပုံကြီးမပြင်းသေးသေးတော့အလံဝေးกว่าနေဦးမှာမလွဲဧကန်ပါပဲဗျာဆိုပြီးတော့ရေးလာပါတယ်သူရဲ့အမြင်ဖြစ်ပါတယ်အဇွန်ဆက်ဆိုတဲ့တော်ရရှင်ရေးလာတာမှာတော့ကိုယ့်လူမျိုးတိုးတက်အောင်မကြိုးစားဘဲနဲ့လူမျိုးကြည့်ဝါဒဆိုတဲ့စကားလက်ကင်ထားနေတဲ့သူတွေတဘာဝတရားတော့နားလဲဖို့လိုပါတယ်တဲ့လေးပါစုံကင်းအလွမ်းတိန်မင်းသားဆိုတဲ့ Facebook အကောင့်ပိုင်ရှင်ကငင်းငင်းဖို့ရပါရင်ခွင့်နဲ့မျှယူကြပါအစိုးရရဲ့ပိုင်းဖြတ်မှုကလည်းတက်မှတ်ပေးပါလက်ခံနိုင်မှုအတွက်ပါတဲ့လိုက်ပြီးတော့ကြေးတိုက်နေရင်တော့မရနိုင်တော့ပါဘူးဆိုပြီးရေးလာပါတယ်ကြော်မိုးဆိုတဲ့တော်ရရှင်ကတော့စစ်တပ်ကအဖွဲ့အစည်းတွေကအာဏာကိုဘယ်သူမှလက်မလွတ်ချင်ကြပါဘူး။တိုင်းပြည်ပေါ်မှာဘယ်လက်နက်ကင်အဖွဲ့ကမှစေနာရင်းငံနဲ့ငြိမ်းချမ်းရေးရယူခြင်းစိတ်မရှိကြပါဘူး။ဘယ်တော့မှငြိမ်းချမ်းရေးရမှာမဟုတ်ပါဘူး။အားလုံးတတ်သိရှိရှိစေနာပြည်နဲ့လက်နက်တွေအားလုံးတရားဝင်ကဘာတိဆွတ်လွတ်ပြီးတော့ရတအစိုးရရဲ့ဥဆောင်မှုအောက်မှာငြိမ်းချမ်းရေးဆွေးနွေးမှသာအောင်မြင်မှာပါတဲ့။ဟုတ်ကဲ့။
အဲ့လိုမျိုးဒီတော်ရရှင်ပြောလို့ငြိမ်းချမ်းတဲ့အခြေအနေရောက်ဖို့အတွက်ကလောလောဆယ်အရသာဆိုးရွားနေတဲ့တမတော်တိုင်းနောက်အဖွဲ့တွေအားလုံးဝိုင်းပြီးတော့ဆွေးနွေးနေကြတဲ့အချက်အဓိကဖြစ်ပါတယ်နော်ကိုကိုဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့ဗီဒီယိုရေးတလွဲတွေကြီးပဲဗီဒီယိုကိုပြစ်တင်လာပါရင်မင်းတို့မေးတဲ့သူတွေကိုကြည့်လိုက်လူမျိုးရေးစံတဲ့သူနောက်ပြီးတော့စစ်တပ်နဲ့ရခိုင်အစိုးရကိုမအမြင်မကြည့်တဲ့သူဒီလိုသူတွေပဲထပ်ခါထပ်ခါပါနေတာတွေ့ရပါတယ် ပြန်ကြပြီးတော့မေးမြန်းစီစီပါတယ်ဒီနေ့ပြပနေထိုင်သူဝင်ပြောသွားတယ်ရန်ကုန်အစိုးရဖြစ်ခဲ့တဲ့အချိန်ဘာကြောင့်ဖြစ်ခဲ့တာလဲဆိုတဲ့တမိုင်းကြောင့်ထပ်ပြီးတော့လေ့လာဖို့ဗီဒီယိုအနေနဲ့လည်းသတင်းမှန်တွေပြည်သူတွေအများသိအောင်လို့ထုတ်လွှင့်တင်ပါတယ်တဲ့ဟုတ်ကဲ့ပါဒီမှာဒီတော်ရရှင်ကကျမတို့ဒါရိုက်လေ့လာအစီအစဉ်မှာဝင်ပြီးတော့ဆွေးနွေးတဲ့သူတွေနဲ့သဘောထားမတိုက်ဆိုင จักขันยามาဖြစ်ပါတယ်တယ်လီဖုန်းဘိုးဆိုတာလဲအဝင်မြန်မာနိုင်ငံရဲ့တယ်လီဖုန်းဝင်ဆောင်မှုပေးတဲ့ကုမ္ပဏီတွေရဲ့ဈေးနှုန်းအတိုင်းသာပေးခံရမှာဖြစ်ပါတယ်ကျမတို့ဘက်ကပြည်နိုင်ငံခြားကနေပြန်ခေါ်ပေးတဲ့အတွက်ကြောင့်မလို့နိုင်ငံခြားဖုန်းခေါ်အတွက်ပတ်စံပေးစရာမလိုပါဘူးเนาะဒီလိုတယ်လီဖုန်းနဲ့အဆင်မပြေဘူးဆိုရင်လဲကျမတို့စီကို Facebook ပေါ်ကနေပြောဆက်လန့်ရေးတာဒါမှမဟုတ်အီးမေးလ်လန့်ပို့ပြီးတော့ပို့ပေးတာရေပြောနိုင်ပါတယ်တယ်လီဖုန်းနံပါတ်ပေးပို့ပြီးတော့ telephone ပြန်ဆက်ဆိုနဲ့ပြန်ဆက်ပြီးတော့ကျမတို့ကအတန်ကိုကြိုးပြီးဖန်ထားလို့ရပါတယ်เนาะဒီလိုနီးနဲ့သွားရရှင်များများပို့ပြီးတော့ပါဝင်ဆွေးနွေးပါတယ်သွားရရှင်နေအလှမျိုးစုံနဲ့စိတ်တော်တာမျိုးစုံကိုထင်ဟပ်စေတဲ့ဒီအမြင်တွေကိုများများကြားနိုင်မှာဖြစ်ပါတယ်ရှင်
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းတွေပြီးတော့ဗီဒီယိုတွေကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာသိသိချင်းတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေးတုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ဗီဒီယိုတွေကိုစာရေးသားဖို
ံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတော့ဒေတောင်းနဲ့တော်ရရှင်တို့မြန်မာတချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြမှာရနော် Facebook စာမျက်နှာမှာတချင်းလာတောင်းနဲ့တော်ရရှင်နိုင်နိုင်ကကျွန်တော်နိုင်နိုင်မှာအစိုးရကင်စာတည်ဆူထားတဲ့ဒုနကိုတိုင်းပြည်ဆိုတဲ့တချင်းလေးနဲ့မြစ်တာဒေးလက်ဆောင်ဖြောပြပေးပါလို့တောင်းဆိုချင်ပါတယ်ဟုတ်ကဲ့ဒေတောင်းနဲ့တော်ရရှင်ရောတိချစ်ဒီလိုတော့ရရှင်ဒီအားလုံးရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါဦးနော်
။ဒါဝဒင်ဒါကနတ်သမီးလေးတပါးနတ်သက်ကြီးကမြန်မာပြည်မှာလူဖြစ်ပြီးတော့ဝေဖွာလာတယ်။စိတ်တွေပိုင်ရှင်ရင်ချင်းမှုနဲ့သူလာသူရဲ့
ဒီနှစ်ကိုတိုင်းပြည်ဆိုတဲ့တချင်ကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရှင်ဖွင့်စာတွေနဲ့တည်တချင်တောင်းလွားတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဒီအစီအစဉ်ကိုရေဒီယိုကနေပြောဖန်ယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်နိုင်ပါတယ်နော်နောက်ထပ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုဒီ Radio Facebook တို့ကနေပြောဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့ Internet စာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်ပါလိမ့်
ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါလိမ့်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်ရဲ့အားလုံးရှင်းလင်းချမ်းသာပါစေ
။ဘယ်လိုယုံနေကိုသိပိုင်မဲ့ချေရောင်ကားကောင်းတယောက်ရဲ့သစ္စာနဲ့
မအေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ပင်းသုံးသပ်ချက်ကိုထုတ်လင့်ပေးပါတော့မယ်။ကျုပ်ဘွက်ချက်ဆိုတာဘလို့တတ်မှတ်မလဲ။ပောက်ကြားနေတာတွေကိုအေးမယူတော့ဘူးလားဆိုတဲ့ခေါင်းစဉ်နဲ့ဒီဘက်မှာဆွေးနွေးတင်ပြထားပါတယ်။မအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရခင်ဗျာ။
ပြီးခဲ့တဲ့အောက်တိုဘာ29ရက်နေ့ကအစိုးရနဲ့ဒတိုင်းပြည်ထောင်ဆိုင်ရာအပြည့်အစာချုပ် NCA လက်မှတ်ထိုးထားတဲ့ KNU ကရင်တိုင်းသားလက်နက်ကိုင်အဖွဲ့ကနေထူးခြားတဲ့ကြေညာချက်တစ်စောင်ထုတ်ပြန်ပါတယ်။လူမှုကွန်ရက်သို့ပြန့်နှံ့သွားသောအကြောင်းကြားစာနှင့်ဆက်လျင်းသည့်ကိစ္စအားရှင်းလင်းချက်လို့ခေါင်းစဉ်တက်ထားပြီးသူတို့ KNU အဖွဲ့ကနေအမျိုးသားပြန်လည်သင်းမြတ်ရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာန NRPC ရဲ့ဥက္ကဋ္ဌဖြစ်သူဒုံဆန်းစုကြည်စီပေးပို့တဲ့စာပေါက်ကြားပြီးလူမှုကွန်ရက်ဆံမျက်နှာတွေပေါ်အထိပြန့်နှံ့သွားတဲ့ကိစ္စပေါ်ပြထားပါတယ်။ကြီးညာချက်အသေးပဲအချင်းကတော့ဒုံဆန်းစုကြည်စီတို့ပေးတဲ့စာဟာလျှို့ဝှက်ထိမ့်သိမ်းအပ်သောသတင်းအချက်အလက်ဖြစ်တဲ့အကြောင်းဒါကိုပေါက်ကြားသွားစေတဲ့အတွက်တစ်ဖက်နဲ့တစ်ဖက်ကြားယုံကြည်မှုနဲ့အမျိုးသားပြန်လည်ရင်ကြားစီရေးကိုတော့ထိခိုက်နိုင်တဲ့အကြောင်းပြည်ပြည်ပြည့်ပြည့်ရေးထားတဲ့စာပါ။သတင်းကြေညာတွေကလည်း Weekly 11 Channel အင်တာ3ယောက်ကိုရန်ကုန်တိုင်းအစိုးရကဖမ်းဆီးတရားစွဲထားတဲ့ကိစ္စပြည်တော်စုအစိုးရအဖွဲ့ယုံကနေရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့စီပြုတ်ဝဲအဆင့်တန်းနဲ့ပေးပို့တဲ့ညွှန်ကြားစာတစ်စောင်ပေါက်ကြားခဲ့ပါသေးတယ်။အခုလိုအစိုးရဌာနဆိုင်ရာတွေမှာပြုတ်ဝဲအဆင့်တန်းစာတွေပြုတ်ဝဲသင့်တဲ့စာတွေမကြာခဏပေါက်ကြားတာနဲ့ပတ်သက်ပြီးတစုံတရာအရေးယူဆောင်ရွက်နေတာမျိုးကိုတော့မတွေ့ရသေးပါဘူး။ခုဒီပတ်ပြုတ်ဝဲအဆင့်တန်းစာတွေနဲ့ပေါက်ကြားမှုအကြောင်းအဲ့ဒါနဲ့ဆက်ဆက်တဲ့နောက်ဆက်တွဲပြဿနာတွေအကြောင်းဆွေးနွေးကြည့်ကြရအောင်ပါ။
KNU အဖွဲ့ကြီးရဲ့ထုတ်ပြန်ချက်မှာတော့ရှင်ပါတယ်ဒီလိုလျှို့ဝှက်ထားတဲ့စာပေါက်ကြားတယ်ဆိုတာတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုနဲ့အမျိုးသားပြန်လည်ရင်ကြားစီရေးကိုတော့ထိခိုက်စေနိုင်တယ်ဆိုပြီးတွယ်ဝိုက်သတိပေးတာတွင်နိုင်ပါတယ်နိုင်ငံတော်သမ္မတရဲ့လမ်းညွှန်ချက်ပါတဲ့ပြည်ထောင်စုအစိုးရအဖွဲ့ယုံကနေရန်ကုန်တိုင်းအစိုးရကိုပေးပို့တဲ့စာပေါက်ကြားတဲ့ကိစ္စမှာလည်းအလားတူပါပဲအခုဆိုရင်အဲ့ဒီစာပါအချက်လက်ကိုကင်ဆယ်ပြီးရန်ကုန်တိုင်းဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ကိုသမ္မတလမ်းညွှန်မှုလက်မခံတဲ့သူလက်မခံတဲ့အဖွဲ့ဖြစ်ဆွဆွဲပစ်တင်တာမျိုးတောင်တွေ့နေကြရပါပြီ။တိတ်မကြဒေးကင်တုန်းကလည်းတက်မတော်တွင်ထိတ်တန်းရာထူးနေရအပြောင်းရွှေ့တွေပြုတ်လုတဲ့စားတစောင်းပေါက်ကြားမှုရှိခဲ့ပြီးတက်မတော်တာဝန်ရှိသူတွေဘက်ကတော့အဲ့ဒါမဟုတ်ဘူးလို့ညင်းဆိုခဲ့ရပါတယ်။ဒီအပြင်မျိုးဝအစင်းလို့သတ်မှတ်ထားတဲ့စာရင်းပုံမှန်ပေါက်ကြားနေလေရှိတာကတော့မြန်မာနိုင်ငံရဲတပ်ဖွဲ့အတွင်မှာပါ။ရဲတပ်ဖွဲ့အစင်းစင်ဟာမှုကင်းတွေဖြစ်ပေါ်ရင်ဘဲမှုကင်းပဲဖြစ်ဖြစ်သူတို့အထက်အဖွဲ့အစည်းကိုအစီရင်ခံရလေရှိပါတယ်။အဲ့လိုအစီရင်ခံစာကိုတန်ကြိုးကျင်းနှန်းစာအဖြစ်ခေါ်ဆိုပြီးစာရွက်အားလုံးလူလူရဲ့ထိတ်မှလျှို့ဝှက်လို့ရေးထားလေရှိပါတယ်။ဒါပေမဲ့လျှို့ဝှက်လို့ဘလို့ပဲရေးထားရဲတပ်ဖွဲ့တာဝန်ရှိသူအတော်များများဟာသူတို့နဲ့ရင်းနှီးတဲ့သတင်းမီဒီယာသမားတွေမှုကင်းကိစ္စမင်းမြန်လာရင်အဲ့ဒီလျှို့ဝှက်ကျင်းနှန်းစာကိုလွယ်လွယ်ကူကူလွှဲပြောင်းပေးလိုက်ကြတာကြီးပါပဲ။မြန်မာနိုင်ငံကသတင်းမီဒီယာဌာနတွေအားလုံးလိုလိုအဲ့ဒီရဲစခန်းရဲ့လျှို့ဝှက်တတ်မှတ်ချက်ပါရဲချေနှန်းစာတွေနဲ့ဘယ်သူမှမကင်းကြပါဘူးသတင်းတော့အတော်များများရဲ့လက်ကင်ဖုန်းတွေကွန်ပျူတာတွေသတင်းဌာနကကွန်ပျူတာတွေမှာအဲ့ဒီလျှို့ဝှက်လို့စာတန်းထိုးထားတဲ့ရဲချေနှန်းစာ digital file တွေအများအပြားရှိနေတတ်ကြပါတယ်ဒီလောက်ဆိုရင်သတင်းမီဒီယာလုပ်ငန်းလုပ်ကိုင်သူအားလုံးလူလူလောက်ဟာမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအပ်ဥပဒေနဲ့တဝက်လောက်ညှီစွန်းနေပြီဆိုတဲ့သဘောလေးသိရောက်ပါတယ
်။ဒီပြဿနာကိုဖြေရှင်းဖို့ဆိုရင်အစိုးရနဲ့တပ်မတော်ဘက်မှဘယ်အရာဘယ်စာတွေကိုထိတ်တန့်လျှို့ဝှက်ဘယ်စာတွေကိုလျှို့ဝှက်အဖြစ်ဘယ်သူကသတ်မှတ်မလဲဆိုတဲ့တိကျတဲ့စည်းကမ်းသတ်မှတ်ချက်မျိုးရှိဖို့လိုပါတယ်။ခိုင်လုံတဲ့အကြောင်းပြချက်ရှိတာတွေကိုမှလျှို့ဝှက်အဆင့်သတ်မှတ်သင့်ပါတယ်။စာတွေမှတ်တမ်းတွေမှန်သမျှလျှို့ဝှက်ဆိုတဲ့စာတန်းကြီးမတတ်သင့်သလိုဘလောက်မှတာဝန်မရှိသူတွေကိုသူ့သဘောနဲ့သူလျှို့ဝှက်ဆိုတဲ့အစစ်တမ်းသတ်မှတ်ခွင့်မပေးဖို့လဲလိုပါတယ်။ဥပမာအဖြစ်ဘယ်နေရာမှာဘာစီဝါရေးအဆောက်အုံဆောက်ခွင့်ပြုထားတယ်ဘယ်အဆောက်အုံကတော့ဖြစ်ဘယ်သူကိုဘာစီကသတ်မှတ်ချက်ဘယ်ဈေးနှုန်းနဲ့ငှားရတယ်ဆိုတာမျိုးဟာလျှို့ဝှက်အစစ်တမ်းသတ်မှတ်ဖို့လိုအပ်တာမျိုးမဟုတ်ပါဘူး။အဲ့ဒီလိုတိတိကျသတ်မှတ်ပြီးရင်ကျန်တာတွေကိုဌာနတွင်ဒါမှမဟုတ်အများပြည်သူသိပိုင်ဝင်ရှိတဲ့အချက်လက်တွေအဖြစ်သတ်မှတ်ပေးဖို့လိုပါတယ်။အဲ့လိုတိပတ်ဝင်ရှိတာတွေကိုပုံမှန်ထုတ်ပြန်ပေးတာဖြစ်ဖြစ်မေးလာများလာရင်ဖြေဆိုတာအချက်လက်ထုတ်ပေးတာဖြစ်ဖြစ်လုပ်ပေးဖို့လိုပါတယ်
Dilo teme chatri lo gini, take dan hiyo wet tamam ho, hiyo wet lo sore, sari, a chat ledri mapau jar on, dindin chat ting ting bu, soya, demerone, tana sanya, dawin shiduri ma, dawin shibare, a ladu pao jamu, pipo lavi, suinle, pegani pao jadle, mayaya on, si zip, sisi, porto nayabame, porto gini, winden sika ya pisi, Dize ubri ya pisi, a ye yu a pip bimuri, lo yabame, a kuma bai, eri lo, Liuwa sari, jimba pao jamu, sisi porto ye yura, majam tia the lao pipi me, pao jamu rigaro, bongman lulu, shini zebabe, dilo pao jamu riha, a soya yandiago, a tinian temu, mayonji mu, nao bai matamadu riga, a duri, bilo lavi, show twere pietanari, bobao sigedalu, a ku nao so, gian yu ye sa pao jamu garo, yonji mu disao ye, a myoda piale yinja se ye, tikai se nine ti, and ye shilaraba, a chata pamaro, soya damarone, yet a puebaka sari, a chella drigu, liuwe sin dampti, popo di di tama. A day time a ting ding not niadaga piana, any a chella drine, a lolo ni jari, the day media put siri ne, the day dog drigule, jow yu mune do, and ye go, lue tayare chin in you, tipozi bari.
Tajau, a soya damarone, yet a puen in it, sari, a chella drigu. Liwe sent that some may send it jab lojabu, send it jab tainting jabu, Luware. Liwe Mohdadi Wule, a miabi do Vishina or Pamu Beda, Mila in Pijabida, Lubu Luware. Baujamu de Yau, Dibina Tiduru Nina, Nainari, Chintuabi, Liwe Sari, Baujani de Kesa, Sizi Porto, Yu Moody, Lothin Navy, Pipajau, Debiala Yabare.
ဒါတော့တိဝတ်ချက်ဆိုတာဘလို့သတ်မှတ်မလဲ အကျံပေးဝေဖန်ခြင်းနဲ့ပြီးတော့ဗီဒီယိုကနေပြီးတော့မြတ်တာဒီလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိုက်ကနေစာပို့မယ်ဆိုရင် ဗမ်းမီဆက်ဗီယိုအင်းနျူးစ်ဒေါ့ကောမ်ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်ဖေ့စ်ဘွတ်အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်းဖေ့စ်ဘွတ်စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်ဖေ့စ်ဘွတ်မှာဗီယိုအင်းမြန်မာပိုင်းစာမျက်နှာဖြစ်တဲ့
ဗီယိုအေမြန်မာဘက်ကတင်းနာနေမင်းတစ်ဖက်အစီအစဉ်ကိုဆက်လက်ပြီးတော့ထုတ်လင်းနေပါတယ်အခုတော့ကမ္ဘာတစ်လွှားထူးခြားစံပြတဲ့တင်းမြအစီအစဉ်ကိုနားဆင်ရပါမယ်မက်ခင်ဖြူတွင်းရဲ့ကိုငင်းချမ်းတို့တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်တော်စု Tree of Life Project Siwa Mugwe Matant in the Internet Simon Aye Soya Dibuja Liviha Pinay in there Pikurangani Tatang Tonga Pima Mihajare Lusubarishin
UK Nanya Lena Muga Tuesday the Nabina Shinriha Matha Yoga Queen and Nankan Santa Chitibare Now Africa Didaga Kaliria Nylon Che Aguibo and Nankan Aindagani Matha Yoga Queen and Santa Sisina Yang Tishi Laraba ခွေးတွေဟာငှက်ဖျားယောဂ90ခန်းရတဲ့ခြေအိတ်နမူနာ80ရာခိုင်နှုန်းကိုခွဲခြားသိရှိနိုင်ပြီးငှက်ဖျားယောဂမရှိကြောင်းကိုလည်း90ရာခိုင်နှုန်းအထိမှန်အောင်ခွဲခြားနိုင်ခဲ့ပါတယ်။အဲ့ဒီရလဒ်ကို အမေရိကန်အပူပိုင်းဒေတာဆေးဝါးနဲ့တကူရေးတန်ရှင်းအဖွဲ့ကနှစ်ဆင်ကျင်းပတဲ့ညီလာခံမှာတင်ပြခဲ့ပြီးတော့ငှဖျားကူးဆက်ခံရတဲ့လူရဲ့ခန္ဓာကိုယ်အနက်ဟာပြောင်းလဲသွားကြောင်းဒီလေးလာဆန်းစစ်ချက်ကိုဥဆောင်တဲ့ London School of Hygiene and Tropical Medicine ကျောင်းကသူတေတီခေါင်းဆောင်ဆယ်လက်စီစကွိုင်းယာကပြောပါတယ်။နောက်တစ်ဆင့်ကငှဖျားယောဂရှိတဲ့သူတွေကိုဓာတ်ရိုက်အနက်ခံစမ်းသပ်မှာဖြစ်ပြီးဒီနည်းနဲ့ငှဖျားယောဂပိုးတည်ဆောင်လာသူတွေကိုလေစိတ်တွေကားဂိတ်တွေမှာအလွယ်တကူစစ်ဆေးနိုင်ဖို့လဲမျှော်လင့်ထားပါတယ်။ချိန်ကတစ်ဆင့်ကူးဆက်တဲ့ငှဖျားယောဂဟာတကမ္ဘာလုံးကလူဦးရေတစ်ဝက်လောက်ကိုကူးဆက်နိုင်ချေရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်ထားတာပါ
။ဒီဥရောပဆိုင်ကဂျော်ဂျီယာနိုင်ငံမြို့တော်ချစ်ပလီစီမှာစင်ကောင်ရဲ့ပူးစားနေတဲ့စင်ကြွယ်တစ်ချောင်းကို9နာရီကြာခွဲနှုတ်ပေးခဲ့ပါတယ်။ Grandy လို့ခေါ်တဲ့ဒီစင်ကလေးရဲ့အဆွဲကငငယ်တော့ကသတိဆံရုံအပြောင်းရှိမှထိခိုက်ခံရရခဲ့တာဖြစ်ပြီးတော့အဲ့ဒီအနာကသူ့ကိုဒုက္ခပေးခဲ့တာပါ။အခုချိန်မှာဒီစင်ကလေးဟာအသက်22နှစ်အရွယ်ရှိပြီဖြစ်ပြီးတော့အဆွဲအနာကပိုးပြီးတော့ဆူးလာတာကြောင့်အခုလိုခွဲစိတ်မှုလုပ်ပြီးအဆွဲကိုနှုတ်ပစ်ခဲ့ရတာပါ။မော်စကိုသတိဆံရုံကနေအပြောင်းလမ်းမှာအဆွဲနှချောင်းလုံးကျူးသွားခဲ့ပြီးတော့2014ခုနှစ်တုန်းကအဆွဲတစ်ချောင်းကိုနှုတ်ပေးခဲ့ရပူပါတယ်။အဲ့ဒီတုန်းကမေးဆေးအခက်အခဲရှိခဲ့တာကြောင့်အဆွဲတစ်ချောင်းကိုပဲနှုတ်နိုင်ခဲ့တာပါ။အရင်တစ်ခါမေးစေးတစ်ခါပေးပြီးရင်17နှစ်ကြာမှနိုးရာကြောင့်စင်ကလေးရဲ့အသက်အန္တရာယ်ရှိနိုင်ပါတယ်။ဒီအဆွဲနှုတ်တဲ့ဒဏ်ရာကအပြည့်အဝပြန်ကောင်းမှုဆိုရင်တော့18လလောက်ကြာနိုင်ပေမဲ့လည်းအခုအချိန်မှာတော့စင်ကလေးဟာကောင်းကောင်းမွန်မွန်အိပ်စက်နိုင်ပါပြီရှင
်။ဒါကတော့ထူးခြားစံပြသတင်းများအစီအစဉ်ကိုကြားခဲ့ရတာဖြစ်ပါတယ်။ VOA American တကအခုမနေ့ဖက်ထုတ်လင်းပေးနေတဲ့တနအီစာအစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိဆိုင်းတိုမီတာ16 19နဲ့40တိတိုကနေပြန်လည်ပြီးတော့ထုတ်လင်းပေးသွားမှာဖြစ်ပါလေ။ဒီနေ့လည်းမနက်ခင်းအစီအစဉ်တွေကိုမကြခင်မှာပြီးဆုံးတော့မှာပါ။အခုတော့ကြာရှိတဲ့အချိန်မှာသတင်းချင်းချက်ကိုဒေါခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။ပါကစ္စတန်နိုင်ငံမှာအစ္စလမ်ဘာသာရဲ့တမန်တော်မိုဟာမက်ကိုပုတ်ခတ်ဆော်ခဲ့ရတဲ့ဆိုရဲဆွဲခြင်းနဲ့တေတံချက်မှာခံခဲ့ရပြီးရှစ်နှစ်ကြာမှအယူခံနဲ့တေတံကလွတ်လာတဲ့ခရစ်ယာန်ဘာသာဝင်အမျိုးသမီး SCFBB ရဲ့ခင်မွန်းဖြစ်သူကအမေရိကန်နိုင်ငံမှာခိုလုံခွင့်ပေးဖို့သမ္မတဒေါ်နယ်ထရန့်ကိုပန်ကြားနေကြောင်း Righteous သတင်းမှာဖော်ပြထားပါတယ်။သူ့ရဲ့ခင်မွန်းအာရှိခ်မာစီကသူတို့မိသားစုဝင်တွေအသက်ဘင်းအန္တရာယ်ရှိနေတဲ့အတွက်အကူအညီပေးဖို့ဗြိတိန်အစိုးရနဲ့ကနေဒါအစိုးရတွေကိုပါပန်ကြားထားတာဖြစ်ပါတယ်။နျူကလ িয়ার ကင်းရှင်းရေးဆိုင်ရာမြောက်ကိုရီးယားနဲ့ဆွေးနွေးပွဲဒီသတင်းပတ်တင်မှာပဲနယူးယောက်မှာပြန်ပြီးစတင်မှာဖြစ်ပြီးတော့မြောက်ကိုရီးယားဒုတိယအကြီးအကဲကင်ဂျုံထိုးနဲ့တွေ့ဆုံဆွေးနွေးမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြောပါတယ်။အခုလုပ်မဲ့ဆွေးနွေးပွဲတွေမှာမြောက်ကိုရီးယားအနေနဲ့သူတို့ရဲ့နျူကလ িয়ার အစီအစဉ်ကိုဘယ်ချိန်ဘယ်လိုအဆုံးသတ်မယ်ဆိုတဲ့အသေးစိတ်အစီအစဉ်တွေပါလာမှာမို့အခွင့်အလမ်းကောင်းတစ်ခုဖြစ်တယ်လို့ဝန်ကြီးပွန်ပီယိုကပြောပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားတို့ကြားတွေ့ဆုံဆွေးနွေးမှုတွေလုပ်နေချိန်တွင်အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစည်းလက်ချက်မှုတွေဆိုင်းငံ့ထားရကနေတနင်္လာနေ့မှာတော့အသေးစားစည်းလက်ချက်မှုတွေကိုစတင်တော့မှာဖြစ်ပါတယ်။စည်းလက်ချက်မှုကိုတောင်ပိုင်းဖိုအန်းမြို့နာမှာစတင်မယ်လို့တောင်ကိုရီးယားကာကွယ်ဝန်ကြီးဌာနပြောခွင့်ရကအတည်ပြုပါတယ်။တီရီလင်ကာလှတ်တော်အစည်းအဝေးကိုနိုဝင်ဘာ14ရက်နေ့မှာပြန်ပြီးကျင်းပဖို့အတွက်သမ္မတကညွှန်ကြားထားပြီးဝန်ကြီးချုပ်အဖြစ်သူခန့်ထားတဲ့အာနာရှင်ဟောင်းမဟင်ဒရာရာဂျာပတ်စကာကိုအတည်ပြုရေးအတွက်လွတ်တော်အမတ်တွေမဲခွဲပြီးဆုံးဖြတ်ကြမှာဖြစ်ပါတယ်
။ထိတဲရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချစ်ကိုဒေါခင်မျိုးတက်ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမနေ့အစီအစဉ်ထုတ်လို့ရမှုကမန့်အင်ဂျင်နီယာဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်အဲလီဆန်ဖြစ်ပါတယ်။ VOE ကိုနားဆင်အားပေးခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ။နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးနေ့စဉ်မှာရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မွေးပါခင်ဗျာ
This program has come to you from the Voice of America, Washington.